ဒီကနေ့သာသနာတော်နှစ် 2560 ခုနှစ်ကောဇာတကီ1388ခုနှစ်ကဆုံးလာပြီကျော်5ရက်2016ခု5လပိုင်း26ရက်ဇာတာပတိနေ့ညချမ်းအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မရန်ကုန်မြို့နယ်သာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနသဗ္ဗတိတိဓမ္မပိမံတော်ပေါ်မှာဆင်ခြင်ကျင်းပါကြတဲ့ပါရမီ10ပါးမြတ်တရားဒေသနာဆင်ညတိုင်တိုင်ဆင်ခြင်ကျင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲမှာဒီကနေ့5ရက်မြောက်ညမှာတရားပွဲမှာဒီလူရှင်များဖြစ်ကြတဲ့ကွယ်လွန်သူဖခင်ကြီးဦးကျော်ဝင်းဦးအေးလှိုင်တို့အားရည်စုပြီးတော့ကျေးဇူးရှင်မိခင်ကြီးများဖြစ်ကြတဲ့တော်များများနဲ့တော်လှလှအုံတို့အမှုထားပြီးတော့တကကြီးဥတ္တနိုင်ဦးတကမာကြီးတော်အေးအေးဝင်းတမောင်ဖြူပြိဖုံးကျော်မောင်သီလဖုံးတော်မိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့အလုံးသောတရားနာပိသပေါင်းတို့ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်ဒီတော့ဒီကနေ့ညတရားတော်မြတ်ကိုနာယူကြည်ညိုကြဖို့ရောက်ရှိလာကြတဲ့အလုံးသောတရားနာပိသက်ပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဒီကနေ့ညပါရမီ10ပါးတဲက5ခုမြောက်ပါရမီဖြစ်တဲ့ဝိရိယပါရမီနော်ဝိရိယပါရမီနဲ့ပတ်သက်ပြီးတော့ဒီကနေ့ညနာယူကြည်ညိုကြည့်ကြမယ်ပေါ့နော်တိတရာဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်ဟူသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတ်သေးမြတ်တို့ရှိခိုးပူတော်ကြအောင်စို့အလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပေဇောတာဝိရဒမောဟဓမ္မံသာနရမရလောကကရုဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလည်းရှိတော်မူပါပေထသောပညာပိသောတာဝိရဒမောဟဓမ္မံရဟတမတိဟူသောအယောင်အလင်းဖြင့်အဝိဇ္ဇာတိဟူသောအမိုက်မောင်ကိုဖယ်ခွာတော်မူပြီးထသောသာနရမရလောကကရုံလူနှင့်မြတ်သတ္တဝါအနန္တတို့ဤကြောက်တိတန်တို့လေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောကတိဝိမုဒ္ဒံဒေဝမနုဿဏိရေယနေပေတတရိစ္ဆာလာယရှိငါတံသောကတိရောမာလိထူသဖြင့်ကင်းလွတ်တော်မူပြီးထသောဒုက္ကတံတတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်ရှုတော်မူပါပြီးထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်ထားဗရမယကဲ့သို့ပြတ်သားထင်းနေသည့်မြင်ပေတဖျက်ရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မမူယုံနာနှဖျားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝိနေဝနာမကာယဝေစီမနောခြေသုံးဤတော်ဒပနာမဖြင့်ဒုက္ခယောကျိုးလက်ဆောင်မောကရှိခိုးဥညုပါဤမြတ်စွာဘုရားဝိရိယပါရမီတဲ့စတင်ပြီးတော့နာယူကြည်ညိုကြည့်ကြရအောင်เนาะဦးဇင်းတို့ဘယ်ကနေစတင်ပြီးတော့နာယူကြည်ညိုကြမလဲဆိုတော့ဘုရားလောင်းသူမေရာရှင်ရသိနတ်တွေလူတွေပူဇော်ထားတဲ့ပန်းပုံကြီးပေါ်မှာထိုင်ရင်းနဲ့ဘုရားအဖြစ်ကိုပြုတတ်တဲ့သဗ္ဗညုတဉာဏ်ကိုရရှိတတ်တဲ့ ပါရမီတော်တွေနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်တဲ့အခန်းကဏ္ဍစတင်ပြီးတော့အာယုံကြည့်ကြည့်ရအောင်နော်နာဟိတေဣထကာယေဝဗုဒ္ဓဓမ္မဘဝိတ္တိအင်းညေပိဝိသိနေတမိယေဓမ္မဘောဓိပါစနာဒီကတာလေးဗျာမြတ်စွာဘုရားကိုတော်တိုင်မဟာဗုဒ္ဓရှင်ပါဠိတော်ကြီးမှာဟောခဲ့တာဘုရားအဖြစ်ကိုပြုတတ်တဲ့တရားတွေဆိုတာဒါနသီလနိက္ခမပညာတရားလောက်မြမကပေဘူးနောက်ထပ်လည်းပဲဘုရားအဖြစ်ကိုပြုတတ်တဲ့တရားတွေရှိပေလိမ့်ဦးမယ်ဆိုပြီးတော့ဘုရားလောင်းသူတော်ကောင်းကြီးဟာဆက်ပြီးတော့ပါရမီတရားတွေကိုရှာဖွေစူးစမ်းခဲ့တယ်ပေါ့အဲ့လိုရှာဖွေစူးစမ်းတဲ့အခါမှာအင်းကြီးပိဝိဇိနေတမိယေဓမ္မာဘောဓိပါစနာဝိဇိနံတော်တရတကိပင်စမံဝိရိယပါရမီပုဗ္ဗကေဟိမေတိဟိအာတိဝိတနိတိဝိတံ၅ခုမြောက်ဖြစ်တဲ့ဘုရားလောင်းသူတော်ကောင်းကြီးများရှေးတုန်းကဘုရားလောင်းသူတော်ကောင်းကြီးများအမြဲမပြတ်မှီဝဲလက်ကျင့်အပ်တဲ့ဝရိယဆိုတဲ့ပါရမီတရားကိုသူထပ်ပြီးတော့တွေ့တော်မူခဲ့တယ်ပေါ့အဲ့ဒီဝရိယပါရမီကိုတွေ့တဲ့အခါမှာအီမန်တွန်ပင်စမန္တဝဒလန်ကတဝသမာဓိယဝရိယပါရမီတံကိစ္ဆာယတိဘောဒိန်ပတ္တုမိစ္ဆတိအဲ့ဒီ၅ခုမြောက်ဖြစ်တဲ့ဝရိယပါရမီကိုတရားဖြည့်ကျင့်မဲ့ကြိုးစားမဲ့အထုံမဲ့ဆိုလို့ရှိရဲ့အရဟတမဉ္ဇဉ်တပ္ပဉ္ဇုတဉ္ဇဉ်ကိုရလို့သင်ဟာဘုရားရှင်စီဧကံဖြစ်လိမ့်မယ်လို့သူကသူအဲ့ဒါလို့တိုက်တွန်းနေအားပေးတယ်ပေါ့အဲ့တော့ဒီနေရာမှာလည်းပဲဦးဇင်းတို့တခြားတခြားသောပါရမီတွေမှာကျင့်သုံးဖို့သူကသူတိုက်တွန်းတဲ့နေရာမှာဥပမာပေးပြီးတော့တိုက်တွန်းဖို့ဆုံးမတယ်လို့ဒီဝရိယပါရမီမှာလည်းပဲဥပမာပေးပြီးတော့ဘုရားလောင်းကသူကသူကြိုးစားအထုတ်ဖို့ဆုံးမတယ်ပေါ့အဲ့ဒီဥပမာကြတော့ဘာပြောထားတော့ယထာပိတိဟောမိဂရာဇာနိတိဇာဌာနစင်ကမေအလီနဝီရိယဟောတိပကဟိတမနောတရာဟိုချင်းသင်မင်းဆိုတာရှိတယ်တဲ့နော်သားတို့ရဲ့တင်းချင်းသင်မင်းနော်တော်သုံးတောင်ကိုအစိုးရတဲ့ချင်းသင်မင်းအဲ့ဒီချင်းသင်တွေဟာသွားတဲ့အခါရက်တဲ့အခါထိုင်တဲ့အခါအဲ့ဒီသွားချင်းရက်ချင်းထိုင်ချင်းဆိုတဲ့ဣရိယာပုထင်မှာအမြဲတမ်းသူရဲ့စိတ်ကိုဝိရိယတရားနဲ့ချိမြောက်ထားတဲ့သဘောရှိတယ်တဲ့အမြဲတမ်းအယံသင်လုံမဲ့ကိုင်မဲ့ကြိုးစားမဲ့အထုံမဲ့ဆိုတဲ့စိတ်ပေါ့အမြဲတမ်းဝိရိယတရားနဲ့သူရဲ့စိတ်ကိုချိမြောက်ထားတယ်အလိနဝိရိယဟောတိပကဟိတမနောတရာအမြဲတမ်းအမြဲတမ်းနော်ချိမြောက်ထားတယ်ပကဟိတအလိနေနမတွန့်ဆုတ်တဲ့စိတ်လုံမဲ့ကိုင်မဲ့ဆိုတဲ့စိတ်ဟုတ်လားအေးအဲ့ဒီဝိရိယတတ်တဲ့သူရဲ့စိတ်ကိုသွားတဲ့ခါမှာပဲဖြစ်ဖြစ်ရက်တဲ့ခါမှာပဲဖြစ်ဖြစ်ထိုင်တဲ့ခါမှာပဲဖြစ်ဖြစ်ချင်းသေးတွေဟာအမြဲတမ်းသူရဲ့စိတ်ကိုချိမြောက်ထားတယ်အဲ့ဒီလိုပဲတဲ့တတိဝတ္တံသဗ္ဗပဝေပက္ကန္တဝိရိယံတံလံဝိရိယပါရမီတံကံတဝသံဗောဒိံပါပုနေတတိသင်လည်းပဲအဲ့ဒီဝိရိယတတ်ကိုသဗ္ဗပဝေအလုံးစုံသောဘဝတွေမှာပက္ကနဝိရိယံတံလံတန်လံမြဲမြဲမြံမြံပက္ကနာကိုယ့်ရဲ့စိတ်ကိုချိမြောက်ထားမယ်ဆိုလို့ရှိရင်အဲ့ဒီဝိရိယဓာတ်ဝိရိယပါရမီကိုဖြည့်ကျင်ရင်းနဲ့သင်ဟာအရတ္တမဉ္ဇဉ်တပ္ပညုတဉ္ဇဉ်ရောက်လို့ဘုရားရှင်စေဧကံဖြစ်လိမ့်မယ်ဟုတ်လားအတော်ဦးဇင်းတို့ဘေးသက်ပေါင်းတော်ကောင်းတို့ဝိရိယပါရမီကိုတော့ဘုရားလောင်းကတော့ရှင်သေးများနဲ့ဥပမာပေးပြီးတော့တော့အမြဲတမ်းစ조사အထုတ်မယ်ဆိုတဲ့စိတ်ရှိနေရမယ်ဆိုတဲ့သဘောနဲ့သူကိုယ်သူဆုံးမတာတော့ဒီကနေ့ညဦးဇင်းတို့ပါရမီတွေမှာเนาะအလွန်အရေးပါတဲ့ပါရမီတရားတစ်ခုလို့ပြောရမယ်ဒီဝရိယဓာတ်ဝရိယပါရမီနဲ့ပတ်သက်ပြီးတော့ဒါပေသဘောင်သူတို့ကောင်းတို့ဆက်လက်ပြီးတော့မှတ်သားကြည့်ကြမယ်ပေါ့เนาะအဲ့တော့ဦးဇင်းတို့ဘာတွေပြောဖို့စီစဉ်ထားလဲဆိုတော့ဝရိယဆိုတာဘယ်အရာကိုပြောတာတော့ဝရိယရဲ့သဘောကဘယ်လိုတော့ဝရိယရဲ့အဓိပ္ပာယ်ဒါကလည်းပဲသိဖို့လိုတယ်အောင်သောလူသားမန္တေသုံးလုံးပြောဆိုနားလည်နေတဲ့ဝိရိယနဲ့ဒီနေရာမှာဆိုလိုတဲ့ဝိရိယကသိပြီးတော့မတူတက်ဘူးဟုတ်လားပြီးတော့အဲ့ဒီဝိရိယတရားတွေရဲ့အဓိပ္ပာယ်ကိုနားလည်ပြီးတဲ့နောက်မှာအဲ့ဒီဝိရိယမရှိရင်ဘလို့ဆင်းရဲဒုက္ခတွေဘလို့အပြစ်အနာစာတွေတွေ့နိုင်တော့ဂျုံနိုင်တော့ဒါတစ်ချက်ပေါ့နောက်အဲ့ဒီဝိရိယရှိလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရရှိနိုင်တော့ဝိရိယတရားရဲ့အဓိပ္ပာယ်ဝိရိယရှိခြင်းရဲ့အကျိုးဝိရိယမရှိခြင်းရဲ့အပြစ်ဟုတ်လားပြီးတော့အဲ့ဒီဝိရိယနဲ့ပတ်သက်ပြီးတော့ လူတွေတယောက်နဲ့တယောက်ဝရိယရှိကြတာဝရိယမရှိကြတာမတူကွဲပြားခြားနားနေတာဘလို့အတွေးတွေကိုအခြေခံပြီးတော့မတူကွဲပြားခြားနားနေကြတာတို့နောက်ဒါတွေကိုလည်းဦးဇင်းတို့ပြောခြင်းတယ်ပေါ့ပြီးတော့ဒီဝရိယတရားသည်ဘလို့အကြောင်းကြောင့်ဖြစ်ပေါ်လာတတ်တဲ့သဘောရှိတော့ဝရိယရဲ့အကြောင်းတရားကိုကမြင်ရတဲ့သဘောနော်လေးကံတဲ့သဘောဝရိယတက်အားနေတယ်ဆိုရင်နော်ဝရိယတွေရှိလောင်ဝရိယတွေထက်သန်လောင်ဘယ်ပုံဘယ်နည်းစူးစမ်းအထုတ်ကြမလဲဆိုတဲ့နိလန်းကိုလည်းသိဖို့မလိုဘူးလားလို့တယ်နော်အေးအဲ့ဒီဝရိယတွေဘလို့စူးစမ်းဝရိယတွေထက်သန်လောင်ဘလို့စူးစမ်းအထုတ်ရမလဲဆိုတဲ့နိလန်းပိုင်းတွေကိုပါဒါဦးဇင်းတို့ပြောဖို့စီစဉ်ထားတာပေါ့တော့ဘယ်ကနေစပြီးတော့ဦးဇင်းတို့ဆက်ပြီးတော့ပြောမလဲဆိုရင်ဝရိယရဲ့သဘောတဘာဝဝရိယရဲ့အတိတ်ပဲဝရိယဆိုတာပါလေဝရိယဆိုတာစူးစမ်းအထုတ်ခြင်းလို့ကျမ်းမြင့်တော်အလုံးနားလည်ထားကြတယ်ဟုတ်လားဒီနေရာမှာစူးစမ်းအထုတ်မှုတိုင်းကိုဒီနေရာမှာဝရိယလို့မဆိုလို့အဘလို့လဲဆိုတော့သူတစ်ပါးအသက်ကိုတတ်တဲ့ကိစ္စမဟုတ်တာတွေလုပ်တဲ့ကိစ္စမှလည်းပဲစူးစမ်းအထုတ်ရတဲ့သဘောတွေမရှိဘူးလားအင်းအဲ့ဒီဝရိယကိုကြတော့ဦးဇင်းတို့မိစ္ဆာဝါယမလို့သုံးလုံးတယ်ဒီနေရာမှာပါရမီအရာမှာပြောတဲ့ဝရိယနဲ့မဆိုင်ဘူးသူကမလိုလားအပ်သောကိုယ်ကိုယ်ကိုဆင်းရဲဒုက္ခရောက်သွားစေဖို့ကြိုးစားအထုတ်ခြင်းသာဖြစ်တဲ့အတွက်ကြောင့်မလိုလားအပ်တဲ့ကြိုးစားအထုတ်ခြင်းပေါ့မိစ္ဆာဝါယမအဲ့တော့ဒီနေမှာဦးဇင်းတို့ဝရိယပါရမီရာမှာတော့အလိုရှိတဲ့ဝရိယဆိုတာဘာပြောတာတုန်းဆိုတော့တမ္မာဝါယမကိုပြောတာတမ္မာဝါယမဆိုတာကလည်းပဲတော့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့တမ္မပဒံလုံးလဝရိယကိုရည်ညွှန်းတာတမ္မပဒံလုံးလဝရိယဆိုတာကအကုသိုလ်နဲ့ပတ်သက်ပြီးတော့ကြိုးစားအထုတ်ခြင်း၂မျိုးကုသိုလ်နဲ့ပတ်သက်ပြီးတော့ကြိုးစားအထုတ်ခြင်းနှစ်မျိုးအကုသိုလ်နဲ့ပတ်သက်ပြီးတော့ဘလို့ကြိုးစားအထုတ်ရမှာတော့ဆိုတော့နော်ဖြစ်ခဲ့ဘူးတဲ့အကုသိုလ်တရားတွေဒါတွေကိုအကျိုးပေးခွင့်နော်မရသေးခင်မှာအကျိုးမပေးသေးခင်မှာငါဒါတွေကိုပယ်ရှားနိုင်အောင်ကြိုးစားမယ်နော်ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုပယ်နိုင်အောင်ကြိုးစားတာနော်တရားဓမ္မတို့ဦးဇင်းတို့မှာနော်ပြီးခဲ့တဲ့အတိတ်ကာလမမြင်နိုင်တဲ့ဘဝတွေကိုအသာထားလိုက်အောင်ဒီဘဝတိနိုင်မြင်နိုင်တဲ့အနေထားမှာတော့မှအများကြီးမိုက်ခဲ့တာတွေမကောင်းခဲ့တာတွေဆိုးခဲ့တာတွေဒီကံတရားတွေလှုပ်ခဲ့တာတွေမရှိဘူးလားရှိတယ်အဲ့ဒါတွေကအကျိုးပေးအောင်ပါဟုတ်ရဲ့လားအေးအတိတ်ကာလကပြုတ်ခဲ့တဲ့နော်ဒီအကုသိုလ်ကံတွေနဲ့ပတ်သက်ပြီးတော့အပရာပရိယဝရဏိယကံဆိုပြီးတော့ဒါနာမည်တစ်မျိုးနဲ့သူတို့ကလည်းရှိနေတာပဲတတ္တဝါရဲ့ခန္ဓာအစဉ်မှာအကျိုးပေးခွင့်တိုင်းအကျိုးပေးမယ်ဆိုတဲ့သဘောမျိုးနဲ့သူတို့ကလည်းရှိနေတာပဲနမောဆိုးရဲ့ခွေးဟာတားကောင်နောက်ကိုလိုက်တဲ့အခါမှာမမိမချင်းတော့လိုက်မယ်မိပြီဆိုတာနဲ့ကြိုက်မယ်မကြိုက်သေးဘူးဆိုတာမမိသေးလို့ပဲအဲ့လိုပဲတရားဓမ္မတို့ဦးဇင်းတို့မှာကိုပြုတ်ထားတဲ့မကောင်းတဲ့ကံတရားတွေဆိုတာရှိတယ်အဲ့ဒါတွေကအကျိုးမပေးသေးဘူးဆိုတာကအခွင့်မသာသေးလို့အခွင့်သာပြီဆိုတာနဲ့အကျိုးပေးမှာတချို့ဒီဘဝအလွန်ကောင်းပေမဲ့လို့အရင်ကအလွန်ဆိုးရုပ်မာတာတွေလုပ်ခဲ့လို့ရှိရင်အဲ့ဒါတွေကအကျိုးပေးခွင့်သာလို့ရှိရင်ဒီဘဝရဲ့အခြားမဲ့မှာအလွန်ကြီးကျယ်စွာဒုက္ခတွေကိုလည်းတွေ့ရတသေးတယ်။သတ္တန်တရားဆိုတာအဲ့လိုမျိုးနော်စိတ်မချစေရကြောက်စရာအနေထားတွေနဲ့တိဆောက်ထားတယ်ဆိုတာကိုနားလည်ဖို့လိုတယ်။ဒါကြောင့်ဝရိယရှိရမယ်ဆိုတာတိအချက်အဲ့ဒါပဲ။အော်ငါမှမှားခဲ့တာတွေမိုက်ခဲ့တာတွေရှိတယ်အဲ့ဒါတွေကိုအကျိုးပေးခွင့်မရှိအောင်နော်အဲ့ဒါတွေကိုငါဖြစ်စည်းပြစ်ဖို့လိုတယ်ဒါတွေကိုငါဖြစ်စည်းပြင်နိုင်ရမယ်။လက်လက်ဆက်ဆက်မျိုးစေ့များတဲ့ဘွယ်သူတို့ကတော့အပင်ပေါက်ဖို့အကြောင်းပြည့်စုံရင်အပင်တွေထပ်ပေါက်မှာပဲနော်။အဲ့ဒါတွေကိုကပြာချပြင်နိုင်ဖို့လိုတယ်။ဒါကြောင့်နံပါတ်၁ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုဖယ်ရှားနိုင်အောင်ကြိုးစားတယ်။နောက်နံပါတ်၂မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ခွင့်မရှိအောင်ကြိုးစားအထောက်ရမေးတဲ့။ဟောဒါလည်းပဲစိတ်ဝင်စားတဲ့အကောင်းတာပဲ။တရားဓမ္မတို့ဦးဇင်းတို့ဒီကပုထုရှင်တွေဆိုတော့ကိလေသာတွေကအနုတ္တယသဘောအနေနဲ့ရှိနေတယ်။အနုတ္တယဆိုတာကဖြစ်ခွင့်ကြုံရင်ဖြစ်မယ်ဆိုတဲ့သဘော။ဆိုလိုတာကလိုချင်စရာတွေနဲ့တွေ့ရင်လောဘတွေကဖြစ်အောင်မှာမကျင်းတဲ့ဆရာတွေနဲ့တွေ့ရင်ဒေါသတွေကဖြစ်အောင်မှာအဲ့ဒီလောဘဒေါသတွေကကြီးရင်ကြီးသလိုစကားတွေအမှားတွေကပြောအောင်မှာမဟုတ်တာတွေကလုံအောင်မှာဒါပဲမှာတော့အနာဂတ်မှာနော်ဖြစ်နိုင်ကြီးရာနှုံးပြီမရှိဘူးလားရှိတယ်ဒါကြောင့်လည်းဖြစ်အောင်မှာဒါမနဲ့ဖြစ်မှာတပတ်ခါမှာမဟုတ်တာတွေကြံအောင်မှာမမှန်တာတွေပြောအောင်မှာဟုတ်လားဒါပါတွေတုံးဆိုတော့အကုသိုလ်တရားတွေလောက်ကြအောင်မှာအဲ့ဒါတွေလုံမြင်အဲ့ဒါတွေကလည်းဆက်ပြီးတော့အကျိုးပေးအောင်မှာပဲဒါကြောင့်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာဩငါဟာမှားနိုင်သေးတယ်မိုက်နိုင်သေးတယ်အဲ့ဒီမှားနိုင်ခွင့်မိုက်နိုင်ခွင့်တွေကိုငါရုပ်သိမ်းဖို့အတွက်ငါစူးစမ်းရမယ်ဆိုတဲ့စိတ်မျိုးနဲ့အထောက်အမေးတဲ့ဟောအကုသိုလ်နဲ့ပတ်သက်ပြီးတော့ဒါနဲ့ချက်ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုဖယ်ရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ခွင့်မရှိအောင်စူးစမ်းရမယ်နှစ်ချက် နောက်ကုသိုလ်တရားနဲ့ပတ်သက်ပြီးတော့လည်းပဲနှစ်ချက်ကြိုးစားရမေးတဲ့ဖြစ်ပြီးမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်ခွင့်ရှိအောင်ကြိုးစားရမယ်တရားဓမ္မတို့အင်းတို့ရဲ့ဘဝမှာတော့မဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေအများကြီးရှိတယ်အထူးသဖြင့်ဒီဘဝမှာဆိုလို့ရှိရင်မဟာကုကုသိုလ်တွေဇန်တရားလို့ဆိုတဲ့အဲ့ဒီကုသိုလ်တွေမဖြစ်ဘူးသေးဘူးတန်တရားတခြားမှာတော့အဲ့ဒီကုသိုလ်တွေဖြစ်ခဲ့ဘူးပါလေတခါမှမဖြစ်ဘူးသေးတဲ့ကုသိုလ်ကတော့လောကုတ္တရာကုသိုလ်လို့ဆိုတဲ့မဉ္ဇဉ်၄ပါးသူကတော့တခါမှကိုမဖြစ်ဘူးတန်တရားလို့အဲ့ဒီကုသိုလ်တွေဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားရပဲနော်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ကြိုးစားတာနောက်ဖြစ်ပြီးကုသိုလ်တရားတွေကိုတိုးတက်ခိုင်မြဲတော့အောင်ကြိုးစားတာတဲ့ဒါလည်းပဲတကယ်တမ်းတည့်တည့်ပြောရရင်တော့သောတပတိမဉ္ဇဉ်ပုံညာအစရှိတဲ့နော်ကုသိုလ်တရားတွေကိုခိုင်မြဲသွားစေတဲ့နော်ဒီလောကုတ္တရာကုသိုလ်တွေကိုရမှန်တယ်လေနော်ဒါနသီလဘာဝနာအစရှိတဲ့ကုသိုလ်ကောင်းမှုတွေဟာခိုင်မြဲတဲ့သဘောရှိတာတရားဝရိယတတိသမารိပညာဆိုတဲ့သဘောတွေဟာခိုင်မြဲတဲ့သဘောရှိတာဟုတ်လားဒါကြောင့်ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းပဲဘယ်နှချက်တော့နှစ်ချက်နော်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ဖြစ်ပြီးသားကုသိုလ်တွေတိုးတက်ခိုင်မြဲသွားအောင်ဟောဒါကိုဘာလို့ခေါ်တော့တမ္ပပဒံလုံလဝရိယတမ္ပပဒံဆိုတာတမ္မာကောင်းမွန်စွာဗရာဏပြင်းပြင်းထန်ထန်ကြိုးစားတာပြင်းပြင်းထန်ထန်ကြိုးစားတာကဘယ်လိုကြိုးစားတာတော့ဆိုတော့ကောင်းမွန်တဲ့အလုပ်တွေကိုကြိုးစားတာသူကပို့ပြီးတော့အရေးပါတယ်နော်ပြင်းပြင်းထန်ထန်ကြိုးစားတယ်ဆိုတာထက်ကောင်းမွန်စွာဆိုတာကပို့ပြီးတော့အဓိကကျတယ်ပြင်းပြင်းထန်ထန်တော့ကြိုးစားပါရဲ့မကောင်းတာတွေကြိုးစားနေမယ်ဆိုဘယ်နဲ့လုပ်ဟုတ်တယ်မဟုတ်လားအဲ့တော့ကောင်းတာကြိုးစားတယ်ဆိုတာအခုပြောခဲ့ပြီ၄မျိုးနော်ဒါကိုပြန်ပြီးတော့အနှစ်ချုပ်မယ်ဆိုရင်အကုသိုလ်မဖြစ်အောင်ကြိုးစားခြင်းကုသိုလ်ဖြစ်အောင်ကြိုးစားခြင်းဒီ၄မျိုးပဲမရဘူးလားရတယ်နော်ဒါကြောင့်လုံနာဝရိယဆိုတာဘာလဲဆိုရင်ဒါပဲမကောင်းတာမဖြစ်အောင်ကြိုးစားတာကောင်းတာဖြစ်အောင်ကြိုးစားတာအနှစ်ချုပ်ပြီးတော့အဲ့ဒါကိုနားလည်ရပဲမျက်နှိုးတိုက်တဲ့တန်ဖိုးရှိတဲ့ဝိရိယပါရမီဆိုတာဘာလဲလို့မေးရင်ဒါပဲမကောင်းတာတွေမဖြစ်အောင်ကြိုးစားတာကောင်းတာတွေဖြစ်အောင်ကြိုးစားတာဟုတ်လားအဲ့ဒီလုံလဝိရိယရှိရင်ရှိသလောက်တတ္တဝါတွေကောင်းကျိုးချမ်းသာနဲ့ပြည့်စုံလိုက်မယ်အဲ့ဒီတတ္တအဲ့ဒီဝိရိယမရှိရင်မရှိသလောက်တတ္တဝါတွေဟာဆင်းရဲဒုက္ခနဲ့ကြုံရလိမ့်မယ်ဒါကြောင့်ဦးဇင်းတို့အခုရှေ့ဆက်ပြီးတော့ပြောမှာကအဲ့ဒီလုံလဝရိယရှိခြင်းမရှိခြင်းရဲ့အကျိုးအပြစ်တွေကိုဆက်ပြီးတော့ပြောမယ်။နော်လုံလဝရိယမရှိရင်တွေ့ကြုံရမယ်၊ရင်ဆိုင်ရမယ်အပြစ်တွေကိုအရင်တော့အရင်စပြောမယ်။ပြီးမှလုံလဝရိယရဲ့အကျိုးကျေးဇူးကိုပြောမယ်ပေါ့။အဲ့ဒီနေရာမှာဦးဇင်းတို့လုံလဝရိယမရှိလို့တွေ့ကြုံရင်ဆိုင်ရမယ်အပြစ်အနာစာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒုတိယဒသပလသုတ်တံမှာဟောထားတဲ့စကားလေးကိုဦးဇင်းတို့အခြေခံပြီးတော့ပြောပါမယ်။အဲ့ဒီမှာမြတ်စွာဘုရားဘာဟောထားတုံးဆိုတော့ဒုက္ခဘိက္ခဝေဝိဟရတိ။ဟောကိဏောပါပကေဟိအကုသလေဟိဓမ္မေဟိမဟာတင်္စတတ္တထံပရိဟာပေတိ။ဒုက္ခဘိက္ခဝေကုတိတောဝိဟရတိ။နော်ယဟန်တို့တဲ့။စောစောကပြောခဲ့တဲ့တမ္ပပဒလုံးလဝရိယ၄ပါးမရှိတဲ့ပုံကိုယ်တွေပြင်းရည်တဲ့ပုံကိုယ်တွေဟာတိအချက်ဒုက္ခဝိဟရတိစဉ်စဉ်ရဲနေရလိမ့်မယ်တဲ့။ဘာပြုလို့လဲဆိုတော့တဲ့အကြောင်းပြချက်ကဟောကိဏ္ဍောပါပကိဟိအကုသလေဟိဓမ္မေဟိတဲ့ယုံညံ့တဲ့အကုသိုလ်တရားတွေနဲ့သူ့ရဲ့စိတ်ဟာရောပြောနေတဲ့အတွက်ကြောင့်တဲ့ဒါကအလွန်စဉ်းစားတဲ့အကောင်းနဲ့ဟောပြောချက်ပဲဝရိယမရှိတဲ့အချိန်မှာအဲ့ဒီတတ္တဝါရဲ့စိတ်ဒီမကောင်းမှုအကုသိုလ်နဲ့ရောနေတယ်တဲ့ဒါနားလည်ဖို့လိုတယ်ဒါကတရားဘာဝနာအထုတ်တဲ့အလေးအကျင့်များတဲ့ပုံစံတွေဆိုပို့ပြီးတော့သဘောပေါက်စရာရှိတယ်ပေါ့နောက်မိမိရဲ့ခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့ယုံညံ့သဘာဝတရားတွေရဲ့အပေါ်မှာတလဲဆက်တတိထားခြင်းလို့ဆိုရဲအလွန်မြင့်မြတ်တဲ့ဒီလုပ်ငန်းစဉ်ဒါကိုကြိုးစားခြင်းသည်မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပြီးသားအကုသိုလ်တွေကိုပယ်နိုင်အောင်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်အောင်ဖြစ်ပြီးသားကုသိုလ်တရားတွေတိုးတက်ခိုင်မြဲအောင်ကြိုးစားနေရရောက်တယ်။ဒါကြောင့်မိမိခန္ဓာမှာထင်ရှားဖြစ်နေတဲ့သဘာဝတရားတွေကိုတတိထားတိုင်းတတိထားလိုက်တိုင်းသမ္ပပဒလုံးလဝရိယ၄မျိုးကအကျုံးဝင်နေတယ်။ဟုတ်လား။အဲ့ဒီလုံလဝရိယမရှိဘူးဆိုလို့ရှိရင်အဲ့ဒီလုံလဝရိယမရှိတဲ့အချိန်တိုင်းအချိန်တိုင်းမှာဒီစိတ်တွေကိလေသာတရားကြီးတာနဲ့သေးတာပဲကွာမယ်။နည်းတာနဲ့များတာပဲကွာမယ်။ကိလေသာကတော့ဖြစ်နေတာပဲ။အဲ့ဒီကိလေသာကိုအကုသိုလ်လို့လည်းခေါ်မယ်။ယုံညံ့တဲ့ပါပလို့လည်းဒီလိုလည်းခေါ်မယ်။ဒါကိုမြတ်စွာဘုရားအဲ့လိုသုံးထုံးတာနော်။ဒုက္ခဘိက္ခဝေကုတိတောဝိရတိ။ပြင်းကြီးတဲ့ပုဂ္ဂိုလ်ဟာစဉ်းစားရဲ့နေရာလိမ့်မယ်။ခုလောလောဆယ်လောလောဆယ်ပါပလိုလဲဆိုတော့ဟောကိဏ္ဍောပါပကိဟိအကုသလေဟိဓမ္မေဟိပါပကိဟိအကုသလေဟိဓမ္မေဟိပါပဆိုတာယုတ်မာတာ အကုသလဆိုတာမကောင်းတာယုံညံ့တဲ့မကောင်းတဲ့အကုသိုလ်တရားတွေ ਨੇ ဟောကိန်နောတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ကယောသွားတယ်ဆိုလိုတာစိတ်ထဲမှာအကုသိုလ်တွေကိရိတာတွေဝင်သွားတယ်ဒါပြောတာဒါကြောင့်ပူလောင်စီတဲ့ကိရိတာတွေဝင်သွားတဲ့တကြောင်အဲ့ဒီစိတ်ကလေးဟာအဲ့ဒီချိန်မှာဆင်းရဲသွားပြီညနှန်းစီတဲ့ကိရိတာတွေဝင်သွားတဲ့တကြောင်အဲ့ဒီချိန်မှာအဲ့ဒီစိတ်ကလေးဟာမတန်ရှင်းတော့မစင်ကြဲတော့ဘူးဒါကြောင့်မြတ်စွာဘုရားကဝရိယမရှိတဲ့ပုဂ္ဂိုလ်ဒီလောလောဆယ်ကိုပဲသူ့ရဲ့စိတ်ဒီအကုသိုလ်နဲ့ရောတဲ့အတွက်ကြောင့်စနေရနေရလိမ့်မယ်တဲ့။ကဲဘယ်သူငင်းနိုင်တော့ဘယ်သူမှမငင်းနိုင်အောင်နော်ဝရိယမရှိရင်တော့အဲ့ဒါလောလောဆယ်ဆင်းရဲတယ်။ဒါပေမဲ့ခက်တာကဒီလိုမရှိဘဲနဲ့ပဲမေမေရောရောပေါပေါဆာဆာဖြစ်သလိုနေတဲ့အခြေအနေကများနေတော့သိမထူးဘူးလို့ထင်နေတဲ့စိတ်ထဲမှာဆင်းရဲလို့ကိုဆင်းရဲမှမသိဘူးဖြစ်နေတယ်။ဟောအဲ့ဒါကပိုတောင်းနားလဲစရာကောင်းတယ်။အောင်ဆိုအနေချားလာတဲ့အခါကျတော့ဒါကြီးကတိတ်ပြီးတော့စိတ်ထဲမှာထိခိုက်တယ်လို့မထင်ဘူးအဲ့တော့ဒါကိုဆင်းရဲတယ်လို့သိကျင်တယ်ဆိုရင်ဘလို့လုံမလို့ဒါကစိတ်ဝင်စားတဲ့အကောင်းပါလားဒီအနေထားမျိုးကနေကြော်လွှားနိုင်အောင်ကြိုးစားအောင်တော့ဆိုလိုတာကချမ်းသာအောင်ကြိုးစားလိုက်အဲ့လိုဆိုလို့ရှိရင်ငါငကိုတုံးကတော်တော်ဆင်းရဲကြီးနေခဲ့တာပဲလို့သိနိုင်တယ်တော့ပေါ့လားအမြဲတမ်းဦးဇင်းတို့ပြောနေကြဥမာတစ်ခုနေပူထဲမှာအလုတ်ချမ်းပဲအမြဲလုံနေရတဲ့လူတယောက်ဟုတ်လားသိပြီးတော့သူ့ဘဝကမထူးခြားဘူးလို့သူထင်ကောင်းထင်ပေမဲ့လို့တကယ်လို့သူ့ကိုချမ်းချမ်းသာသာတစ်နှစ်လောက်နော်အရေးထဲမှာဇိန်နဲ့ပိန်နဲ့နေခိုင်းကြည့်ပြီးလို့ရှိရင်သူ့ကိုနေပူတဲ့ပြန်ထွက်ဆိုရင်သူထွက်ချင်တော့မှအော်တော့တော့ပေါ့လားအေးအဲ့တော့ကိုကဒီတိုင်းပဲနေနေကြဆိုတော့ကိုကိုကိုဆင်းရဲလို့ဆင်းရဲမှမသိဘူးဒါကြောင့်မြတ်စွာဘုရားရဲ့ဒေသနာလေးဆိုတာစဉ်းစားမယ်ဆိုရင်အလွန်လေးနက်တဲ့အတိပဲရှိတယ်ဒါကြောင့်ဝရိယမရှိတဲ့လူတွေလောလောဆယ်သူ့စိတ်ဟာအကုသိုလ်နဲ့ရောတဲ့အတွက်ကြောင့်သူဆင်းရဲနေရလိမ့်မယ်တဲ့ဒါဘလို့မှရှောင်လွတ်လို့မရတဲ့ပြင်းကြီးတဲ့ပုံကိုတွေ့ကြုံရမယ်အပြစ်ပဲဟုတ်ရဲ့လားဒါတင်လားဆိုတော့မကဘူးတဲ့ဟောအရှိကြည့်ပြီးတော့ဆက်ပြောတယ်ဘာပြောတော့ဆိုတော့မဟာတင်္ဆတရထံပရိဟာပေတိမဟာတင်္ဆကြီးမားလှစွာကုန်သောတရထံမိမိရဲ့အကျိုးစီးပွားကိုပရိဟာပေတိဆုံးရှုံးစေတယ်ပျက်စီးစေတယ်တဲ့အလွန်ကြီးမားတဲ့ကိုကျိုးစီးပွားကိုပြင်းကြီးတဲ့ပုံကဖျက်ဆီးပစ်တယ်တဲ့ရနိုင်ခွင့်တွေအများကြီးရှိတယ်ပြင်းနေတဲ့အတွက်ကြောင့်သူမရလိုက်ဘူးဆုံးရှုံးသွားရောဒါပေမဲ့ဒါကိုလည်းပဲဦးစင်းကတစ်ခုထပ်ပြောချင်တာကခက်တာကဆုံးရှုံးလို့ဆုံးရှုံးမှန်းကိုမသိတာကလည်းတော်တော်ခက်နေတယ်ဟောခုနကလည်းဆင်းရဲလို့ဆင်းရဲမှမသိဘူးနော်ဝရိယမရှိတဲ့အချိန်မှဆင်းရဲနေတယ်ဒါပေမဲ့ဆင်းရဲလို့ဆင်းရဲမှသိဖို့ဆိုတာကိုမလွယ်သေးဘူးခုဆက်ပြောပြန်တဲ့မြတ်စွာဘုရားကဝရိယမရှိရင်ကြီးကျယ်တဲ့ကိုကျိုးစီးပွားတွေဆုံးရှုံးပျက်စီးသွားမယ်လို့ပြောတယ်ဒါကိုတော့ဘလောက်ကိုခံစားလို့ရတော့အလကားနေလိုက်တိုင်းအလကားနေလိုက်တိုင်းရနိုင်ကြီးရှိတဲ့ကောင်းမွန်တဲ့အကျိုးရလက်တွေမရလိုက်ဘူးမရလိုက်လို့မရလိုက်မှလည်းမသိဘူးနှမျိုးကကောင်းမှလည်းမသိဘူးဒီလိုနဲ့ပဲအချိန်ကုန်ပြီးတော့အသက်တွေတော့ကြီးသွားတာပဲတကယ်ဆိုရင်ကိုဟာဒီအချိန်လေးတွေထဲကနေပြီးတော့ကြိုးစားလိုက်မယ်ဆိုရင်အလွန်မွန်မြတ်တဲ့ကိုယ့်ကိုယ်ကိုအယံကျဉ်းနှံ့မှုရသည်မဲ့ကောင်းကျိုးချမ်းသာကိုကိုရနိုင်တယ်ဒါပေမဲ့မရလိုက်ဘူးဟုတ်လားဒါကြောင့်ပိဋကပေါင်းတော်တို့ဒီအပြစ်ကလည်းပဲအရှိကြည့်ပြီးတော့ပြောမယ်ဆိုရင်သူကတော့ပို့ပြီးတော့ထိခိုက်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်နေဒါကြောင့်နှစ်ချက်ပြောရတယ်နော်ပြင်းတဲ့ပုဂ္ဂိုလ်ဒီအကုသိုလ်နဲ့သူ့စိတ်ရောတဲ့အတွက်ကြောင့်လောလောဆယ်သူဆင်းရဲတယ်ပြီးရင်သူဟာသူ့ရဲ့ကြီးကျယ်တဲ့အကျိုးစီးပွားကိုသူကိုယ်တိုင်ဖျက်ဆီးပစ်တာဒီလိုမျိုးဆိုပြဟောတယ်ဒါကြောင့်ပိဋကပေါင်းတော်ကောင်တို့ကိုယ့်ကိုယ်ကိုဆင်းရဲလို့ဆင်းရဲမှလည်းသိဖို့လိုတယ်အကျိုးစီးပွားတွေပျက်စီးနေလို့ပျက်စီးနေမှလည်းသိဖို့လိုတယ်ပြင်းနေတဲ့အချိန်တော့အဲ့ဒါတွေကဖြစ်နေတာပဲဟုတ်လားဒါကြောင့်ဝရိယရှိဖို့လိုတယ်ပေါ့ဒီနေရာမှာကိုကဝရိယဆိုတာလည်းပဲစူးစမ်းအထုတ်လို့ရတုံးလေးပဲစူးစမ်းအထုတ်ဖို့အခြေအနေကပေးတာနော်အမြဲတမ်းအခြေအနေကောင်းကြီးကရှိနေမှာမဟုတ်ဘူးအရွယ်လေးကလည်းအမြဲတမ်းနုပြိုနေမှာမဟုတ်ဘူးခွန်အားတွေကလည်းအမြဲတမ်းပြည့်နေမှာမဟုတ်ဘူးတဖြည်းဖြည်းနဲ့လိုကဆုပ်ယုပ်ဆုပ်ယုပ်ဆုပ်ယုပ်ဆုပ်ယုပ်ပြီးတော့လာတာဒါကဘလို့မှမငင်းနိုင်ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့အရွယ်ရှိတဲ့အချိန်နော်စိတ်ဓာတ်ခွန်အားกายขนอาရှိတဲ့အချိန်မှာဒီမြင့်မြတ်တဲ့အလုပ်ကိုလုပ်ရမယ်။ဒါမှထိုက်တန်တယ်လို့ဆိုနိုင်တယ်။တော့ကျန်တဲ့အလုပ်တွေနဲ့စာရင်ဒီတရားအလုပ်ဟာသူကပါဒီဘလို့ပဲသိပြင်အရာတွေဆုံးရှုံးလို့ပဲသွားသွားဒီအလုပ်ကိုလုပ်ရတာမှထိုက်တန်မှုလို့မရှိဘူးတကယ်တမ်းက။ဘာတွေကိုပဲဦးဇင်းတို့အဆုံးရှုံးခံပြီးတော့ပဲလှုပ်လှုပ်တရားအလုပ်ကိုလှုပ်ချင်းသည်ထိုက်တန်တယ်။ဒါကိုနားလည်ဖို့လိုတယ်နော်။ဒါကြောင့်လုံလဝရိယထက်ထတန်တန်နဲ့ကြိုးစားမကြိုးစားရင်တော့ကိုယ့်ရဲ့ဆုံးရှုံးမှုတွေဟာကြီးကြီးမားမားရင်ဆိုင်ရမှာပဲ။အရှင်တို့မြတ်စွာဘုရားလက်ထက်ကနော်ယဟန်တော်၃ချိန်မြတ်စွာဘုရားကြီးကိုလမ်းပြီးတော့ယဟန်ပြုကြတယ်။ယ ရမ်းပြူပြီးတော့မြတ်စွာဘုရားကြီးကဝိနည်းတရားဘာညာသင်ပြီးတော့ကမ္မထံတရားတောင်းပြီးတော့တော့ရက်ကိုသွားပြီးတော့တရားအထုတ်ကြမယ်ဆိုပြီးတော့စောက်ချပြီးတော့လုပ်မယ်ပေါ့အဲ့လိုထွက်ကြတဲ့အခါကျတော့အဲ့ဒီယဟန်တော်၃ကြိမ်ထဲကယဟန်တစ်ပါးကတော့စောက်ချပြီးတော့လှုပ်ချင်တဲ့စိတ်ဆွဆွမြင်းမြင်းလှုပ်ချင်တဲ့စိတ်သူ့မှာအလွန်အားနေတယ်ပြီးတော့သူကလည်းပဲတခုစဉ်းစားတာကငါတော့ရက်ကိုသွားလို့ရှိရင်ကောင်းကောင်းမွန်မွန်စားရမှာမဟုတ်ဘူးအစားစင်းရဲအနေစင်းရဲတွေကျုံရလိမ့်မယ်ဒါမြတ်စွာဘုရားနာမှာပဲချမ်းချမ်းသာသာငါနေလိုက်တော့မယ်။နော်အစာစင်ရဲ့အနေစင်ရဲ့တံကိုလည်း तू မခံခြင်းဘူး။ဇွဲနဲ့နဘဲနဲ့လှုပ်ရမှာကိုလည်း तू မလှုပ်ခြင်းဘူး။အဲ့ဒါနဲ့ तू နေရတာ။နော်တူတူပြောကြပါစို့ဗျာ။ဝါကျွတ်ပြီဆိုတော့သူ့ရဲ့တငယ်ချင်းအဲ့ဒီယဟန်တော်တွေကပြန်လာကြတာ။ပြန်လာတော့အောင်ပွဲနဲ့ပြန်လာတာ။အကုန်လုံးယဟန်နာဖြစ်ပြီးတော့ပြန်လာတာ။ယဟန်နာဖြစ်ပြီးပြန်လာကြတဲ့အခါကျတော့မြတ်စွာဘုရားကိုရှ िख ုဖူးမြော်ကြတာပေါ့။ကိုယ်လုံးစရာလုတ်ကိစ္စပြီးပြီဆိုတော့စိတ်ချလက်ချပေါ့လေအဲ့ဒီမှာမြတ်စွာဘုရားကလည်းသူတို့ရဟန္တာဖြစ်လာတယ်ဆိုတာသိတယ်သိတဲ့တို့ကြောင့်မြတ်စွာဘုရားကစကားတွေအများကြီးပြောတယ်တဲ့လက်ခံပြီးတော့ပြောတယ်အဲ့လိုမြတ်စွာဘုရားနဲ့စကားပြောနေကြတာကိုအเจ้าမှာပြင်းပြီးတော့ကြံရစ်တဲ့ရဟန်းကကြားတယ်ကြားတော့သူ့စိတ်ထဲမှာထူးဆန်းတယ်မြတ်စွာဘုရားကအဲ့လိုစကားတွေပြောတာသိမှရှိဘူးတော့မြတ်စွာဘုရားကကြည်စမ်းပါဦးဒီရဟန်းနေနဲ့ခရွင်းနဲ့မဆန့်စကားတော်တွေပြောလိုက်တာငါတို့ကိုတခါမှအဲ့လိုမျိုးပြောတာမရှိဘူးတဲ့အဲ့ဒါမြတ်စွာဘုရားဘာလို့ပြောတာတော့ဆိုတော့အဲ့ဒီပုံကိုယ်တွေကတော့မဲ့ညံဖူညံဆိုတဲ့တရားတို့တရားမြတ်တွေကိုရလာလို့မြတ်စွာဘုရားကသဘောကျပြီးတော့ပြောတာငါတို့မှမြတ်စွာဘုရားစကားပြောခြင်းလောက်အဲ့လိုထုမြတ်တဲ့တရားမရှိဘူးအဲ့တော့မြတ်စွာဘုရားငါ့ကိုစကားပြောစီရမယ်ဟောအလုတ်ကိုစိတ်ဝင်စားတာလားအကျိုးရလက်ကိုစိတ်ဝင်စားတာလားဆိုတော့သူကအကျိုးရလက်ကိုစိတ်ဝင်စားတာအလုတ်ကိုစိတ်ဝင်စားရင်စောတဲ့ဆာလိုက်သွားမှာလေတော့သူများရလာပြီဆိုတော့မှသူများချီးမွမ်းခံရပြီဆိုတော့မှသူကငါလည်းပဲအဲ့လိုဖြစ်ချင်တယ်ဆိုတာကဖြစ်လာတာအဲ့ဒါနဲ့မလုပ်လဲဆိုတော့ညတွင်ချင်းအခုပဲရတော့မလို့မျိုးတခါတည်းကောက်ရွေးမီးလို့ပေါ့ဟုတ်လားအဲ့ဒါညတွင်ချင်းသူအပြင်းထန်ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်လည်းအိတ်ချင်စိတ်ပေါက်လာတဲ့အခါကျတော့သူလမ်းလျှောက်တယ်တော့လုံနေကြအလုံးမဟုတ်တဲ့အခါကျတော့အရင်ကြီးကျွမ်းကျင်မှုကမရှိဘူးအဲ့ဒါနဲ့ကြောင်းတကားလေးကိုမှီးပြီးတော့မတ်တရက်ပြီးတော့အိတ်ချင်ပါဆိုလို့တော့အာထုတ်တာအမတ်တရက်ရင်နဲ့ငိုက်တဲ့အခါကျတော့အဲ့ဒီကြောင်းတကားဘောက်ကနေအောက်ကိုပြုတ်ကျပြီးတော့ပေါင်ကျိုးတယ်တဲ့ပေါင်ကျိုးတဲ့အခါကျတော့သူ့ရဲ့အော်တန်ကြောင်းသူ့ရဲ့တငယ်ချင်းဖြစ်တဲ့အဲ့ဒီရန်တာပုဂ္ဂိုလ်တွေအကုန်လုံးနိုးလာပြီးတော့သူ့ကိုပြုတ်ကျူးကြတာအဲ့ဒါမနစ်လင်းတဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီရန်တော်တွေကိုရှင်းသားတို့မနေ့တုန်းကတင်းတို့ငှောက်ကိုရွာတရွာကိုဆုံးသားသွားမေးအဲ့ဒီကနေပြန်တော့မယ်နေရာကိုပြန်တော့မယ်ဆိုတော့တင်းတို့ငါကိုရှောက်တာခုဘာလို့မပြန်ညာသေးတာတော့အဲ့လိုမေးတဲ့ခါကျရန်တော်တွေကဒီလိုဒီကြောင်းပဲဗျာညာကတပည့်တော်တို့ရဲ့တကယ်ချင်းနှစ်တရားအထုတ်ရင်းနဲ့နှစ်ကြောင်းပေါ်ကလိမ့်ကြလို့ပေါင်ကျိုးလို့ဗျာဒီတော့မြတ်စွာဘုရားကယဟန်တို့တဲ့ဒီယဟန်ကတင်းတို့ရဲ့လက်လာပါတင်းတို့ရဲ့ခရီးကိုအခုမှသာလေအနောက်ရှက်ပြုတ်ပူတာမို့လေရှေးတုန်းကလည်းပြုတ်ပူတာပဲတဲ့အဲ့ဒီမှာမြတ်စွာဘုရားဂါထာလေးတစ်ခုဟောသေးတယ်တရားဘာဝနာအလုပ်ကြိုးစားအထုတ်တယ်ဆိုတာငယ်ရွယ်နှုတ်ပြအားကောင်းမောင်းတန်ရှိတဲ့အရွယ်မှာလုပ်ကြရအောင်အဲ့ဒီအရွယ်မှာတုန်းကမလုပ်ဖဲနဲ့ဒီအလုပ်ကိုချွတ်ရင်းစီပြီးတော့မှပြင်းကြည့်နေခြင်းအဖြစ်ဉာဏ်ပညာဖြင့်သိတဲ့ဒီမဲ့ဉာဏ်ဆိုတာကိုသူတို့မရနိုင်ဘူးဟုတ်လားအဲ့ဒီမှာရဟန်းတော်တွေကတစ်ချိန်တုန်းကနော်သူတို့ရဲ့လန်ခီသူတို့ရဲ့လက်လာဘကိုဒီရဟန်းကဘလို့အနှောက်ယှက်ပြုတ်ခဲ့မှုတာတော့ဆိုတာကိုတောင်းမှန်လို့မြတ်စွာဘုရားအဒီမှာဇတ်တော်လေးတခုဟောတယ်ဝရုဏဇတ်ဆိုဇတ်တော်လေးတဘောဟောတယ်အဲ့ဒီဇတ်တော်လေးကိုအဲ့ဒီဇတ်တော်လေးထဲမှာဘုရားလောင်းတိတ္တပမောက္ခရွတ်တဲ့ဂါထာလေးကအလွန်ကောင်းတယ်အဲ့ဒါလေးကိုဦးဇင်းကအဓိကပြောချင်တာပါအဲ့ဒီဇတ်တော်မှာဦးဇင်းတို့ဘုရားလောင်းကြီးကတိတ္တပမောက္ခဆရာကြီးတယောက်ဖြစ်တယ်အဲ့ဒါတပည့်တွေအများကြီးနဲ့ပညာသင်ပေးပြီးတော့သူနေတာပေါ့အဲ့ဒါတနေ့တော့ဘုရားလောင်းဆရာကြီးကတပည့်တွေကိုတော်တွေကိုထင်းရှာခိုင်းတယ်ထင်းခွေခိုင်းတယ်အဲ့ဒါနဲ့တပည့်ចောင်းသားတွေအများကြီးထင်းခွေသွားကြထင်းရှားကြတာပေါ့အဲ့လိုထင်းရှားသွားကြတဲ့တပည့်တွေထဲမှာဒီပေါင်ကျိုးမဲ့ယဟန်ဖြစ်လာမဲ့နှစ်ចောင်းသားတယောက်ပါတယ်သူကအဲ့ဒီဘဝကစား तू ကအမြင့်တက်တွေကရှိနေတာတကယ်တည်းကစိတ်ဝင်စားတဲ့ဟာပဲဒီဘဝကသာပြင်းတာမို့အရင်ဘဝကလည်း तू ပြင်းခဲ့တာအဲ့တော့ပြင်းပြီဆိုတော့ပြင်းတဲ့ပုံကအရာရာတွေးပြီဆိုရင် तू ကတတ်တအောင်ပဲတွေးတာပဲလေဟုတ်လားအဲ့တော့ तू ဘာတွေးတုံဆိုတော့ရှောက်ကြည့်ရှောက်ကြည့်တဲ့အခါကျတော့ရှိတပန်းပင်ကြီးတပင်တွေ့တယ်။ရှိတပန်းပင်ဆိုတာကအရွက်ကြီးနေပြီဆိုရင်တိချောက်ပင်ကြီးနဲ့အရန်တူတာ။သူအဲ့ဒီပင်ကြီးကိုကြည့်ပြီးတော့အဲ့ဒါကြီးကိုသူတိချောက်ပင်ကြီးလို့ထင်တယ်။ ထင်းတဲ့ခါကျတော့သူ့တငယ်ချင်းတွေဒီကောင်လေးမိုက်လိုက်တာရှောက်ပြီးတော့ပင်ပန်းခံပြီးတော့ရှားနေတယ်ငါသားဆိုရင်ပြန်ငါတိကျမှာဒီအပင်ကအကိုက်နေကိုချိုးပြီးတော့ပတာတိယူသွားလိုက်မယ်သူအဲ့လိုတွေးတာအဲ့ဒါနဲ့သူ့တငယ်ချင်းတွေအကုန်လုံးတောထဲမှာထင်းရှားနေတော့သူကအဲ့ဒီရေတမန်းပင်ကြောက်ကြီးရဲ့သူထင်တဲ့အပင်ကြောက်ကြီးလို့ထင်တဲ့အပင်သားကအရေကောင်းတဲ့တစ်ပင်တစ်ပင်မှာတစ်ပင်အောက်မှာအဲ့ဒါပစိုးလေးခင်းပြီးတော့သူအိတ်တယ်ခဏနေတော့အိတ်ပြောင်းသွားရောတငယ်ချင်းတွေကထင်းနေကိုကြီးနဲ့ပြန်လာပြီးဆိုတော့သူအိတ်ကောင်းလုံးရှိသေးတယ်အဲ့ဒါနဲ့တငယ်ချင်းတွေကခြေထောက်နဲ့တို့ပြီးဒါကောင်ထထထဆိုတော့နှိုးတော့မှတယောက်ထင်းလဲတော့တဲ့သူမနေရေရေဘူးအဲ့ဒါနဲ့ပြာကြီးပြာရသူတစ်ချောက်ပင်ကြီးလို့ထင်ထားတဲ့အပင်ကြီးပေါ့ကိုတရောတော်ဘာတက်ပြီးတော့အကိုင်းနေကိုချိုးတာသူမျောလင့်ထားတဲ့အတိုင်းအပင်ကအချောက်မဟုတ်တဲ့အဆူကြီးဖြစ်နေတဲ့အခါကျချိုးလို့မရခက်ခက်ဖြစ်ဖြစ်တယ်အဲ့ဒါနဲ့သူမရမကချိုးတော့တခါတည်းဘာဖြစ်တုံးဆိုတော့လင်းကကြောင်းလောက်လဲချိုးလို့ပြီးတော့နောက်တခါချိုးလိုက်တာအဲ့ဒီတစ်ချောက်ကချောပြီးတော့တခါသူ့ရဲ့မျက်လုံးကိုထိုးမိတယ်တဲ့အဲ့မျက်လုံးကပေါက်ထွက်သွားသွေးတွေထွက်လာအဲ့ဒါနဲ့မျက်လုံးတစ်ဖက်လက်နဲ့အုပ်ပြီးတော့တပင်ဘဝနဲ့အပြန်ဆင်းရတဲ့လင်းကကြောင်းလေးကိုတခါတည်းပစိုးနဲ့ဆုစည်းပြီးတော့ရှေ့ကသွားနေပြီဖြစ်တယ်တကယ်ချင်းနေတော့ကိုအပြေးလိုက်ရတယ်သူဟုတ်လားဒါပေမဲ့ तू မမီဘူးဘဲကြမ်းမှမီတော့ဆိုတော့ဆရာကြီးအိမ်ကြမ်းမှပဲမီတော့တယ်ဟိုရောက်တော့ तू ရောက်သွားတော့တကယ်ချင်းတွေကထင်းတွေကိုအလုံးစနေတဲ့ကြစီထက်ရက်ပြီးသွားပြီအဲ့ကြမ်းမှ तू ကရောက်သွားပြီးတော့သူ့ရဲ့ထင်းအဆူကြီးကိုအပေါ်ဆုံးကနေ तू တင်ထားခဲ့တယ်ဟုတ်ဖြစ်ပုံမှာအဲ့ဒါနဲ့မနဲ့လင်းပြီဆိုတော့ဆရာကြီးကအရင်တည်းကစမှားထားတာရွာတွေနော်အယုတ်ဖတ်သွားရမယ်မင်းတို့အဲ့ဒီမှာအကျွေးအမွေးရှိတယ်မင်းတို့အတွက်အလိုဒဏ်ရှိတယ်မင်းတို့အဲ့ဒီကိုသွားရမယ်ဒါကြောင့်ရွာကလည်းနည်းနည်းဝေးတော့ဂျုံမကိုစောစောစီစီຢາກູຈູຄາຍປີတော့ຢາກູຕောက်ປີມາຕົ້ວຈາຍົງມາຖ້າລະອັນນັ້ນຈຸມມະກະແລ້ວມັນແລ້ນແດ່ຄາຈະတော့ຢາກູຈູແມ່ຊໍຖ້າປີတော့ທင်းບົງກະທင်းຊ່ວຍຕົ້ວລະກະອັນທင်းອະສູດີກໍຊ່ວຍຕົ້ວນະອະປໍຕ້ອງຊີແດ່ທင်းຊ່ວຍແຍນີ້ລະບໍອັນນັ້ນຮູ້ຍောက်ແດ່ຄາຈະတော့ມີຫີດໍມີກະບໍ່ລົມມາຫີດໍບໍ່ຢາກມີກໍຕະລົງລົງແດ່နေသာထွက်ပြီးတော့လင်းသာလင်းသွားရောသူ့ຢາກູ້ဟာပွက်ကိုမပွက်လိုက်အဲ့ဒါနဲ့ဆရာကြီးကဘလို့ဖြစ်ကြတာတုံးငါခိုင်းတာဘလို့မသွားကြတာတုံးဆိုတော့ဒီလိုဒီကြောင့်ပဲຢາກູ້မကြက်ဘူးຢາກູ້ဘလို့မကြက်တော့ထင်းအဆူတွေခွေးလာတာဘယ်အထင်းအဆူတွေရတာတုံးဆိုတော့မှလက်သေးတရားခံလိုက်လိုက်တဲ့အခါကျတော့စောစောကမျက်လုံးတစ်ဖက်ပြက်သွားတဲ့နော်လူပြင်းအကြောင်းသားတွေကိုအမှုကဆိုက်လာတယ်အဲ့ဒါနဲ့သူ့ကိုခေါ်ကြတဲ့အခါကျမျက်လုံးကမကောင်းတော့ဘူးတစ်ဖက်ကအဲ့ဒီမှာအကုန်လုံးမေးကြည့်တော့ဆရာကြီးကဘုရားလောင်းကြီးကအကြောင်းစုံကိုသိရင်သိတဲ့အခါကျတော့ဘာပြောလို့ဆိုတော့ယောပုပ်ပြီးကရဏိယံနေပစ္စာတော်ကတုမိတ်စတိအရင်လှုပ်တဲ့နဲ့အလုပ်ကိုနောက်မှလှုပ်မယ်လို့စိတ်ကူးကြတဲ့လူတွေရှိတယ်တဲ့အရင်လှုပ်တဲ့နဲ့အလုပ်ကိုဟာတော့နောက်မှလှုပ်မယ်လို့စိတ်ကူးနေတာတဲ့ဟောဒီလူတွေအကုန်လုံးဒါအကျုံးဝင်မယ်လို့ထင်တယ်ပြောနေတဲ့လူရောမချမ်းဘူးဟုတ်လားအကုန်လုံးဟုတ်လားအဲ့တော့အရင်လှုပ်တဲ့နဲ့အလုပ်ကိုနောက်မှလှုပ်မယ်လို့စိတ်ကူးတယ်တဲ့ရုပ်ပုပ်ပြီးကရဏိယံနေပစ္စာတော်ကတုမိတ်စတိဝရုဏကထဗင်ဇောဝသပစ္စမနုတပတိတဲ့အဲ့လိုဆိုလို့ရှိရင်ဟောဒီရေကတဲ့အဆူကိုင်းကြီးကိုအချောက်ကိုင်းကြီးထင်ပြီးတော့ချိုးလိုက်လို့ဒုက္ခရောက်ရတဲ့ဒီလူငယ်လို့နောက်တစ်ချိန်မှပူလောင်ရလိမ့်မယ်ဆင်းရဲရလိမ့်မယ်တဲ့အရင်လှုပ်တဲ့နယ်လို့ကိုနောက်မှလှုပ်မယ်လို့စိတ်ကူးတဲ့လူတိုင်းတည်ဒီအကြောင်းသားလေးလို့တစ်ချိန်မှအကြီးအကျယ်ပူပန်ရလိမ့်မယ်တဲ့သပစ္စမနုတပတိနော်နောက်တစ်ချိန်မှအဲ့ဒီပုဂ္ဂိုလ်ဟာအကြီးအကျယ်ပူလောင်ရလိမ့်မယ်နောင်တတရားနဲ့ဒါကြောင့်ဒကာမတို့ဦးရှင်တို့ကိုယ်ခန္ဓာကိုယ်ဘဝအနေအထားကကောင်းတဲ့အနေအထားလေးမှာရက်နေတာမဟုတ်ဘူးတီးနေတာမဟုတ်ဘူးတည်ရွေ့နေသူကသွားနေတာကိုယ်ကဘလို့ပဲမေ့နေတယ်သူပွားနေတာဒါကြောင့်လုံးလဝရိယသာနည်းခဲ့မယ်ဆိုလို့ရှိရင်တစ်ချိန်မှာပူလောင်မှုပင်ပန်းမှုတွေနဲ့ရင်ဆိုင်ရလိမ့်မယ်ငါလှုပ်တဲ့လှုပ်ထိုက်တာကိုလှုပ်တဲ့အချိန်တုန်းကမလှုပ်ခဲ့မိတဲ့အတွက်ကြောင့်ရတဲ့ရလိုက်တာကိုရခဲ့တဲ့အချိန်တုန်းကငါမရခဲ့မိဘူးငါဆုံးရှုံးခဲ့ပြီဟောအဲ့ဒီအတွေ့အကြုံသူ့ကိုအကြီးအကျယ်မနှိမ့်ဆက်ပေးဘူးလားနှိမ့်ဆက်လိမ့်မယ်ဒါကြောင့်မြတ်စွာဘုရားကဝရိယမရှိတဲ့ပုဂ္ဂိုလ်တွေလောလောဆယ်လဲသူ့စိတ်ဟာအကုသိုလ်နဲ့ရောလို့ဆင်းရဲတယ်နော်အရှိကြည့်ပြီးတော့ပြောလိုက်မယ်ဆိုရင်လဲအလွန်ကြီးကျယ်တဲ့သူ့ရဲ့အကျိုးစီးပွားကိုသူကိုယ်တိုင်ပဲဆုံးရှုံးစေတယ်ဖျက်ဆီးပစ်လိုက်တယ်ဒါမျိုးမဖြစ်အောင်ကြိုးစားဖို့မလိုဘူးလားအေးဒါလုံလဝရိယမရှိခြင်းရဲ့အဖြစ်ပေါ့နော်လုံလဝရိယရှိခြင်းရဲ့အကျိုးကျေးဇူးဒါကိုလည်းပဲမြတ်စွာဘုရားအဲ့ဒီဒေသနာလေးနဲ့ဆက်ရက်ကလေးပဲဟောထားတယ်ပြင်းရင်ရဲ့အပြစ်နဲ့ဆန့်ကျင်ဘက်ဖြစ်မှာပေါ့နော်အဲ့ဒီမှာဘာဟောထားတယ်ဆိုတော့အာရထဝရိယေနာခောဘိက္ခဝေသူခံဝိရတိပဝိဝိထောပပကေဟိအကုတလိဟိဓမ္မေဟိမဟာတင်္ဆသတ္တထံပရိပူရတိယဟန်တို့တဲ့အာရထဝရိယေနာပြင်းပြင်းထန်ထန်စူးစမ်းအထုတ်တဲ့ပြင်းပြင်းထန်ထန်စူးစမ်းရတယ်ဆိုတာစောစောကပြောခဲ့တဲ့ မကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကြိုးစားတဲ့လုပ်ငန်းစဉ်ကိုပြောတာတတိပဋ္ဌာန်ဘာဝနာကိုအထုတ်တဲ့လုပ်ငန်းစဉ်ကိုပြောတာတည်တည်ပြောရရင်ဟုတ်လားအဲ့ဒီလုပ်ငန်းစဉ်ကိုပြင်းပြင်းထန်ထန်ကြိုးစားမယ်ဆိုလို့ရှိရင်ပါဝိဝိထောပါပကေဟိအကုသလိဟိတဲ့သူ့ရဲ့စိတ်ဒီအကုသိုလ်တရားတွေနဲ့ကင်းကွာနေတယ်တဲ့သူ့စိတ်ထဲမှာအကုသိုလ်မရှိဘူးညှဉ်းနှွမ်းမှုမရှိဘူးဒါကြောင့်ဘာဖြစ်လဲဆိုတော့သူ့ခံဝိရတဲ့ဒီအဲ့ဒီပုဂ္ဂိုလ်ကချမ်းချမ်းသာသာနေရတယ်တဲ့ကြိုးစားနေရင်ကြိုးစားနေတဲ့အချိန်မှာတတ္တမှုရှိတယ်ချမ်းသာမှုရှိတယ်ဒါကကြိုးစားနေတဲ့အလေးအကျင့်ကိုပြုစုပြုထောင်တဲ့ပုံကိုယ်တွေပဲပို့ပြီးတော့နားလည်နိုင်မယ်ပေါ့နော်တတိကလေးရှိနေအောင်ကြိုးစားနေတဲ့အချိန်နဲ့တတိမရှိဘဲနဲ့ဘာကြိုးစားမှုမှမရှိဘဲနဲ့နေနေတဲ့အချိန်ရဲ့ခွာခြားချက်ကိုသိအောင်အထောက်ရမယ်ဟုတ်ရဲ့လားခွာခြားချက်ကတော့အကြီးအကျယ်မရှိနိုင်ဘူးလားလုံးဝမတူနိုင်ဘူးနော်ဒီမှာမြတ်စွာဘုရားဆန့်ကျင်ဘက်အတိပ္ပယ်ဟောထားတာဟုတ်လားဒါကြောင့်ဝရိယရှိတယ်ကြိုးစားတယ်ဆိုရင်တော့သူဟာချမ်းချမ်းသာသာနေရမယ်။အောင်ဆိုသူ့ရဲ့စိတ်ဒီအကုသိုလ်နဲ့ကင်းကွာနေလို့ဒါတစ်ချက်။နောက်တစ်ချက်ကမဟာတင်စတရထံပရိပူရိတိဒီလိုဝရိယလေးနဲ့နေသွားမယ်ကြိုးစားရင်းနဲ့ပဲနေသွားမယ်ဆိုရင်တစ်ချိန်မှာသူမြုံမှန်းထားတဲ့ကောင်းကျိုးချမ်းသာကိုသူမရနိုင်ဘူးလား။ရနိုင်တယ်။ဒါကိုမြတ်စွာဘုရားဘယ်လိုဟောတော့မဟာတင်စကြီးကျယ်လှစွာသောတရထံမိမိရဲ့အကျိုးစီးပွားကိုပရိပူရိတိအဲ့ဒီပုဂ္ဂိုလ်ဟာပြည့်စုံစေလိမ့်မယ်တဲ့။ကိုရကျင်တယ်လေးကိုရအောင်ကြိုးစားနိုင်တယ်ဆိုရင်ကိုကိုကိုကျင့်တ်မှုလည်းရှိပြီးတော့ချမ်းသာမှုအများကြီးမရပေဘူးလားရတယ်ဒါကြောင့်ဝရိယရှိအောင်တရားမတော်ဦးဇင်းတို့တွေကြိုးစားရမယ်မသွားဘဲနဲ့မရောက်ဘူးမစားဘဲနဲ့မဝဘူးမလုပ်ဘဲနဲ့မရဘူးဟုတ်တယ်မဟုတ်လားဒါကအလွန်ထင်ရှားတဲ့သဘာဝတရားပါဟုတ်လားဒါကြောင့်မြတ်စွာဘုရားကဝရိယကိုထက်ထက်တန်တန်အမြဲတမ်းထားစေခြင်းတယ်ဒေသနာတွေကိုရှားဖွေပြီးတော့ဦးဇင်းတို့ကြည့်တဲ့အခါမှာဝရိယထက်တန်ဖို့မြတ်စွာဘုရားနီးမျိုးစုံနဲ့တိုက်တွန်းတဲ့ဒေသနာတွေအကြောင်းအရာတွေအများကြီးရှိတယ်။နောက်ဇတ်တော်တွေလည်းကြည့်မယ်ဆိုရင်လည်းအများကြီးတွေ့ရတယ်။နောက်ရှေးဟောင်းတောင်ပြတ်တွေကိုနောက်တသက်တာရကအနေနဲ့ပြောပြီးတော့မြတ်စွာဘုရားတိုက်တွန်းတာတွေလည်းအများကြီးရှိတယ်။ဥပမာဆိုရပါစို့မြတ်စွာဘုရားဟောပြတဲ့တရားလေးတစ်ခုပေးတဲ့လို့လည်းပဲကြာဝနာဝများတဲ့ဒေသနာလေးတစ်ခုပေါ့လေ။နောက်တရားမင်းကြီးကသူ့ရဲ့သားသူ့ဝီရကိုပြောတယ်တဲ့။နောက်တရားမင်းကသူ့တီမဆိုတဲ့သားလည်းရှိတယ်သူ့ဝီရဆိုတဲ့သားလည်းရှိတယ်။နာမည်ကသူ့ဝီရလေဝီရဆိုတာရဲရင်သူ့ဆိုတာကောင်းတာနာမည်ကတော့အလွန်ကောင်းပါလေအဲ့ဒီမှာတရားမင်းကဘာပြောတော့ဆိုတော့ခြေသားသူ့ဝီရအသူရာတွေဟာတို့ရဲ့တာဝရင်သားကိုတိုက်ခိုက်ဖို့အတွက်အခုစစ်ချီပြီးတော့လာနေတယ်ဒါကြောင့်မို့လို့ဒီတာဝရင်သားကိုကာကွယ်ဖို့အတွက်မင်းစစ်ပြင်မှာလို့ခိုင်းတယ်ကောင်းလာပါပြီဖျားလို့ဝန်ခံတဲ့ခမဲတော်တရားမင်းကြီးရဲ့ရှေ့မှာဒါပေမဲ့အာယုန်နေများတဲ့အတွက်ကြောင့်မေယောနေတယ်တဲ့အဲ့လိုမေ့လျော့နေတာကိုသကြမင်းကတိတဲ့အတွက်ကြောင့်ဒုတိယချင်းထပ်ခေါ်ပြီးတော့ခြေသားသူ့ရတာအသူဓာတွေနီးလာပြီ။ဒါကြောင့်တာပရိန္ဒာကိုအသူဓာတွေရဲ့ရံကနေကာဝဲဖို့အတွက်မင်းစစ်ပြင်မှာထပ်ခိုက်တယ်။ကောင်းလာပါပြီဖျားဆိုပြီးတော့ဝန်ခံတယ်။မေ့ပြန်နေတဲ့ခပေါ်ပေါ်ပဲနေလိုက်တယ်ပေါ့။မေ့စရာအကြောင်းတွေကတော့နှစ်တည်းဆိုရင်ပိုပေါ်တာပေါ့။ဟုတ်လား။အေးအဲ့ဒါလိုနဲ့တတိယအချင်းထပ်ပြီးတော့သကြမင်းကခိုက်မြန်တယ်။အဲ့ဒီတတိယအချင်းလည်းမေ့ပြန်တယ်တဲ့အဲ့ဒီလိုမေ့တဲ့အချိန်မှာတရားမင်းရွတ်ဆိုတဲ့ဂါထာသူသားကိုဆုံးမတဲ့စကားပေါ့။ဘာပြောတုံးဆိုတော့အနုထဟံအဝါယမသုခံယတ္တရာဒိကိစတိသူဝိရတထကိစ္ဆာယိမင်းစတထေဝပါပယတဲ့။ခြေသားသူဝိရဟောဒီလောကကြီးမှာအလုံးမလုံးဖဲနဲ့ချမ်းသာမဲ့နေရာလေးများရှိရင်မင်းငါကိုညွန်သားမှာတဲ့။အလုံးမလုံးဖဲနဲ့ချမ်းသာမဲ့နေရာလေးများရှိရင်ဘာတဲ့တော့အကိုညွန်သားမှာတဲ့။အဲ့ဒီအလုံးမလုံးဖက်နဲ့ချမ်းသာတဲ့အရက်ကိုမင်းအရင်သွားလိုက်ပါပြီးလို့ရှိရင်ငါ့ကိုလည်းမင်းပြန်ပြီးတော့ခေါ်ပါအောင်လို့ဟောတရားမင်းကအဲ့လိုအချက်ကြရပြောတာနော်အလုံးမရှိဘဲနဲ့ချမ်းသာတဲ့နေရာရှိရင်မင်းအရင်သွားပါပြီးရင်ပါတယ်တော့ငါ့ကိုခေါ်ပါအောင်တဲ့အဲ့ဒါလို့တရားမင်းကသူ့ရဲ့သားကိုလုံလံဝရိယရှိဖို့တိုက်တွန်းတာကိုမြတ်စွာဘုရားသိတယ်အဲ့ဒါကိုမြတ်စွာဘုရားယဟန်တော်တွေကိုတစင်ပြောပြတာယဟန်တို့တဲ့နော်ရှိကံရဲ့အကျိုးပေးတက်တက်ကိုခံစားဆန်သားနေကြတဲ့နတ်တွေကတောင်မှလုံလံဝရိယရဲ့အကျိုးကျေးဇူးကိုအဲ့လိုသိမြင်ပြီးတော့ပြောဆိုကြသေးတယ်ဆိုရင်ကြိုးစားအထုံးမှခရီးရောက်နိုင်တဲ့ငါဖခင်ရဲ့သာသနာတော်များနေနေကြတဲ့တင်တို့ဟာပြင်းရည်နေလို့မသိတော်ဘူးလို့တော့အဓိကကပါလေဝရိယရှိသေးခြင်းတာပဲဝရိယရှိသေးခြင်းလို့အဲ့ဒီရှိဟောင်းနောင်ပြက်ကိုဖခင်ရှင်ကိုရမကြီးကထောက်ပြပြီးတော့ရန်တွေကိုဆုံးမလာဟုတ်လားဒါကြောင့်မြတ်စွာဘုရားလက်ထက်ကနော်လုံလဝရိယလျှော့ကြတဲ့ယဟန်တွေကိုအကြောင်းပြုပြီးတော့ဇတ်တော်တွေဆိုလည်းအများကြီးဟောတာရှိတယ်။အဲ့ဒီဇတ်တော်တွေထဲကနော်လူသီးထင်ရှားလူသီးများတဲ့ဇတ်တော်လေးတစ်ခုဦးဇင်းပြောပြမယ်။အဲ့ဒီဇတ်တော်ဦးဇင်းလည်းတော်တော်သဘောကျတယ်ဝရိယနဲ့ပတ်သက်ပြီးတော့ နောက်ရှုထောင့်တစ်မျိုးကနေပြောထားတာနောက်ဟိုတလောကဟိုမဟာဇနကဇတ်နိခမပါရမီနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောတာမရှိဘူးလားရှိတယ်တကယ်ဆိုလို့ရှိရင်အဲ့ဒါကလုံလဝရိယအရာမှာပြောကျင်တယ်ဆိုရင်ပင်လေသမုဒ္ဒရာထဲမှာကံမမြင်လက်မမြင်နောက်ခုနှစ်ရက်တိုင်တိုင်ကုခတ်တဲ့လုံလဝရိယအကြောင်းကိုပြောစရာအလွန်ကောင်းတယ်ပေါ့နော်ဒါပေမဲ့ဦးဇင်းတို့အဲ့ဒီဇတ်တော်ကိုနိခမအရာမှာပဲပြောခဲ့တယ်ပေါ့ခုဝရိယအရာမှာမပြောကျင်တော့ဆိုတော့ပင်စာဝုဒ္ဓဇတ်ဆိုတာဦးဇင်းပြောကျင်တယ်နောက်ယန္တပါရသော်ဖျားလက်ထက်ကတရားဘာဝနာကြိုးစားအားထုတ်ဖို့တော့ရက်ကိုချင်းကပ်ပြီးတော့သွားတာ။နောက်အားထုတ်တော်လည်းပဲသူထင်တိုင်းခကြီးကမပေါ့။အဲ့ဒါနဲ့လုံလဝရိယကိုလျှော့ပြီးတော့ကျောင်းတော်ကိုပြန်လာတာ။သူလုံလဝရိယကိုလျှော့ပြီးတော့ပြန်လာတယ်ဆိုတဲ့သတင်းကိုမြတ်စွာဘုရားကကြားလို့အဲ့ဒီရန်တော်ကိုရှေ့တော်မောက်ခေါ်ပြီးတော့ရှစ်သာဘာဖြစ်လို့လုံလဝရိယကိုလျှော့ရတာတို့။လုံလဝရိယဆိုတာဘယ်တော့မှမလျှော့ဟာဘူး။အမြဲတမ်းကြိုးစားနေရမယ်။လဲတယ်ပြန်ထမယ်။နော်မြေရန်ထက်တန်တဲ့စိတ်နဲ့မရမချင်းစူးစမ်းအထုတ်မှုဆိုတာရှိရမယ်အဲ့ဒီမှာမြတ်စွာဘုရားကရှေးသူတော်ကောင်းတွေဟာဘလို့အနေထားမျိုးမှာပဲရောက်နေတယ်နောက်ကိုတွန့်ဆုတ်တယ်ဆိုတာမရှိဘူးသူပြီးတော့ဘုရားလောင်းကမြတ်စွာဘုရားကကိုတော်မြတ်ရဲ့အလောင်းတော်ဘဝကနော်အနေထားလေးတစ်ခုတွေ့ကြုံခဲ့ရတဲ့အခြေအနေလေးတစ်ခုကိုပြန်ပြီးတော့ဟောပြတော့အဲ့ဒီဘဝမှာဦးဇင်းတို့ဘုရားလောင်းကြီးကနော်ဘယင်တစ်ပါးရဲ့နော်ဒါတော့တပါဖြစ်တယ်ပေါ့အဲ့တော့မွေးဖွားလာတဲ့အခါကျတော့လက္ခဏာဖတ်တဲ့ပုံကိုယ်တွေကိုခေါ်ပြီးတော့ဖတ်တဲ့အခါကျတော့ဒီမင်းသားဟာလက်နှက်၅ပါးဖြင့်ထင်ရှားတဲ့မင်းတပါဖြစ်လိမ့်မယ်လို့နမိတ်ဖတ်တယ်အဲ့ဒါနဲ့သူ့ကိုပင်စာဝုဒ္ဓမင်းသားပင်စ၅ခုအာဝုဒ္ဓဆိုတာလက်နှက်၅မျိုးအဲ့ဒါနဲ့အချိန်တန်ရွယ်ရောက်တဲ့အခါကျတော့သူ့ကိုတက္ကသိုလ်ပြည်ပညာသင်လွတ်တယ်နော်တက္ကသိုလ်ပြည်ကပညာသင်တဲ့အခါမှာသူဟာအဲ့ဒီလက်နှက်တွေနဲ့ပတ်သက်ပြီးတော့နော်အတအပုတ်အထုတ်ခုဒီလိုပညာရက်တွေကိုဆွန်းဆွန်းတမန်တက်မြောက်တယ်ပေါ့အဲ့ဒါနဲ့သူပညာတွေစုံပြီဆိုတော့သူရမွေးရမြေကိုသူပြန်မယ်ဆိုတော့အဲ့ဒီမှာတက္ကသိုလ်ဆရာကြီးစီကနေပြီးတော့လေးတွေမြားတွေတန်လေးရဲ့ရဲ့ပြီးတော့ဦးဇင်းတို့နော်လက်ရိုက်ဒုတ်လို့ခေါ်တဲ့ဒုတ်ကြီးတစ်ချောင်းလည်းသူပါတယ်နော်မြားတွေထည့်ထားတဲ့မြားတောက်ကြီးအိမ်ဆိုတာလည်းသူမှပါတယ်လက်နဂရီကအဲ့ဒီခါကအပြည့်ဆုံးပေါ့နော်အဲ့ဒါနဲ့သူလာတဲ့အခါကျတော့ရွာစဉ်အတိုင်းသွားမယ်ဆိုရင်ခကြီးကဝေးတယ်။ဖြတ်ချမယ်ဆိုလို့ရှိရင်နှီးတယ်။ဒါပေမဲ့အဲ့ဒီဖြတ်လန်းကတော့အုပ်ကိုဖြတ်ရမယ်။အဲ့ဒါနဲ့အဲ့ဒီတော့အုပ်ကိုသူဖြတ်မယ်လို့ဆိုတော့တော့အုပ်ဥပမာရွာတရားရှိတယ်။အဲ့ဒီရွာကလူတွေကသင်မင်းသားဒီတော့အုပ်ကိုမဖြတ်နဲ့။ဒီတော့အုပ်ကလန်ခီတူတာမှန်တော့လည်းပဲအန်ဒီအလွန်ကြီးတယ်哦။ဘာဖြစ်လို့လဲဆိုတော့အထူးသဖြင့်ဟောဒီတော့အုပ်ထဲမှာဘလူးတကောင်ရှိတယ်哦။နော်အဲ့ဒီဘလူးကအလွန်မှဆိုးသွမ်းတယ်ပေါ့။သင်ကြော်လွှမ်းနိုင်မှာမဟုတ်ဘူး။တော့ဘုရားလောင်းကရတယ်သူ့ရဲ့အာဆွမ်းကိုသူအပြည့်ဝယုံကြည်တယ်။အဲ့ဒါနဲ့အဲ့ဒီတော့အုပ်ကိုဖြတ်တယ်။ဖြတ်တဲ့အခါကျတော့ရွာသားတွေပြောတဲ့အတိုင်းပဲတော့အုပ်လည်းရောက်ပြီးဆိုတော့အဲ့ဒီဘလူးနဲ့ပက်ပင်းမှတွေ့တယ်။ဘလူးကအရက်ကထမ်းပင်လောက်ရှိတယ်တဲ့။အမျက်လုံးတစ်လုံးတစ်လုံးသပိတ်လောက်ရှိတယ်တဲ့။စားလဲရေးပြထားတာဟုတ်လား။နော်အစွဲကငါပြောဘူးလောက်နဲ့။နော်လက်တွေခြေတွေကမဲပြီးတော့ဝမ်းပိုက်မှာကတော့ခက်ကြားကြားရှိတယ်တဲ့။အဲ့ဒါဘလူးကသူ့ကိုမိုးရက်ပြီးတော့ရှေ့ကနေတင်လူသားရက်တဲ့ဟန်ကအစာဖြစ်ပြီလို့ပြောတယ်။ပြောတဲ့အခါကျတော့ဘုရားလောင်းကသင်ဒီထဲမှာရှိနေမှာငါတိတယ်တဲ့တိရနဲ့လာတာ။ငါဟာငါရဲ့အစွမ်းတက်တီကိုရာနှုံးပြည့်ယုံကြည်မှုရှိတယ်။ငါသင်ကိုတစ်စက်မှမကြောက်ဘူးလို့ပြောတယ်တဲ့။ဒါကြောင့်သင်တတိထားပြီးတော့သာငါကိုချင်ကပ်။နော်။အဲ့ဒီမှာသင်ကိုမြန်မြန်ဆန်းဆန်းတေးအောင်ငါအစိတ်လူမြနဲ့ပြည့်မယ်ဆိုပြီးတော့မြားနဲ့အရင်ပြည့်တယ်။ပြည့်တဲ့အခါကျတော့အဲ့ဒီဘလူးကရိုးရိုးဘလူးမဟုတ်သူ့ရဲ့အမွှေးတွေကအလွန်ကတ်တယ်လို့ဆိုတယ်။ပြစ်လိုက်တဲ့မြားအမွှေးမှသွားပြီးတော့ကန့်ညိနေတယ်သူ့မမအဲ့ဒါမြားအစင်း90ပါတယ်90သလုံးပြစ်လိုက်တယ်ပြစ်လိုက်တဲ့အခါကျတော့မြားတချောင်းမှမရှိတော့မရှိတဲ့အခါကျတော့ဘာလုပ်တုံးဆိုတော့အဲ့ဒီမြားပြစ်တဲ့လေးကြီးနဲ့သူရိုက်တယ်အဲ့ဒီလေးကြီးလည်းကတ်သွားဘလူကတော့အံ့ဩနေတာပေါ့ဒီလိုရဲသွန်းတက်တိရှိတယ်တချောင်းမှမသူမတွေ့ဘူးအဲ့ဒါလေးကြီးကတ်သွားတဲ့အခါကျတော့အဲ့ဒီကြောကလွှဲထားတဲ့အဲ့ဒီမြားတောင်းတဲ့တခါထက်ထုတယ်အဲ့ဒါလည်းကတ်သွားရောအဲ့ဒါနဲ့နောက်တစ်ခါသူ့ရဲ့လက်ရိုက်တုပ်ရှိတယ်အဲ့ဒါနဲ့ရိုက်တယ်အဲ့ဒါလည်းကတ်သွားတယ်။နောက်တန်လေးနဲ့ခုတ်တယ်တန်လေးလည်းကတ်သွားတယ်။ဘာမှမကြံတော့ဘူးသူ့လက်ထဲမှာ။နော်အဲ့ဒီမှာသူပါပြောတော့ဆိုတော့ငါဟာဒီလက်နဲ့တွေကိုအာကုပ်ပြီးတော့လာတာမဟုတ်ဘူးပေါ့။နော်ငါရဲ့ပင်ကိုအစွမ်းတက်တီကိုလည်းသင်ကြည့်အောင်ဆိုတော့လက်သီးနဲ့ထိုးတယ်တဲ့။ဟောလက်တစ်ဖက်ကတ်သွား။နော်နောက်တစ်ဖက်ထပ်ပြီးတော့ထိုးတယ်နောက်တစ်ဖက်ကတ်သွားတယ်။အဲ့ဒါနဲ့တစ်ခါခြေထောက်နဲ့ထပ်ပြီးတော့ကန်တယ်ခြေထောက်လည်းကတ်တယ်။ နောက်တချောင်းထက်ကန်နဲ့ကတ်သွားတယ်ခြေတော်နှစ်ဖက်လက်နှစ်ဖက်ပေါ့အဲ့ဒါခေါင်းမဲကြံတော့ခေါင်းနဲ့တခါထက်ပြီးတော့ဆောင်းလိုက်တယ်ခေါင်းမှာကတ်သွားတယ်ဘာမှလှုပ်လို့မရတော့အဲ့ဒါလည်း तू ကမကြောက်ဘူးတဲ့နော်ဘာမှလှုပ်လို့မရတော့တာကို तू ကတော့မကြောက်သေးဘူးဒီနေ့မှာဦးရှင်တို့ပေးသက်ပေါင်းသူတော်ကောင်းတို့ဝရိယဆိုတဲ့စကားလေးကိုဦးရှင်နေနဲ့ပြောပြမယ်ဝီရဆိုတာကနေဆင်းသက်လာတာတဲ့ဝီရဆိုတာကဆိုရဲရှင်းတာဝရိယဆိုတာဦးဇင်းနားလေသလောက်ပေါ့လေအလုတ်ကိုမကြောက်တဲ့သဘောပြင်းနေဆိုတာလောက်အောင်ကြောက်တာဟိုဘက်ကလှဲရှောင်းဒီဘက်ကလှဲရှောင်းတတ်တာလိုလေးပဲသူကနေကျင်လာနော်ဆရာကြီးဥွှေအောင်ပြောတာလေးလည်းဦးဇင်းကသဘောကျတယ်ပြင်းနေဆိုတာတဏှာတစ်မျိုးပဲတဲ့တတ်တာတဲ့သဘောလေးကိုသူမမောတာတဲ့ကဲဘယ်လောက်လေးနေတဲ့သဘောရှိတော့ပြင်းနေဆိုတာလောဘတစ်မျိုးပဲနော်တတ်တောင်းတတ်တာနေရတာလေးကိုသူဘာဖြစ်နေလဲကြိုက်နေတာဟုတ်တယ်မို့လားဒါကရှုထောင့်တမျိုးအခုပြောတဲ့ဦးဇင်းပြောတဲ့ဝီရရဲရင်ချင်းဆိုတာအလုတ်ကိုမကြောက်ဘူးလှုပ်လိုက်မှာပဲပင်ပန်းတယ်ဘာဖြစ်တော့ပင်ပန်းတာမကြောက်ဘူးမောတယ်မောဘာဖြစ်တော့မကြောက်ဘူးနားတယ်နားဘာဖြစ်တော့မကြောက်ဟောမကြောက်မှလိုကလှုပ်တာခုတက္ကသိုလ်မှာတို့ဦးဇင်းတို့မလှုပ်ဘူးဆိုတာမလှုပ်ရဲဘူးဆိုတာလေးပါထည့်ဖို့ကောင်းပြင်းတယ်ဆိုတာပါတော့မလှုပ်ရဲဘူးအလုတ်ကိုကြောက်နေတာဟုတ်တယ်မို့လားအဲ့ဒါဒီဝရိယဆိုတာဘာလဲရဲရင်တဲ့သူတွေရဲ့လုပ်ငန်းပဲတကယ်တမ်းကတော့ဟုတ်လားခုသူရဲရင်တယ်နော်ဘာမှသူထည့်ပြီးတော့ကိုမတွက်ဘူးဟုတ်လားအကုန်လုံးသူကတ်သွားပြီသူဘာမှမလုပ်နိုင်တော့ဘူးအဲ့ဒါကိုပဲသူကမကြောက်သေးဘူးဒီတိုင်းပဲအဲ့ဒီတော့ဘလို့ကမမေးဘဲကိုနေလို့မရငါတွေ့သမျှလူတွေထဲမှာသင်ဟာအထူးခြားဆုံးပဲတဲ့လူတွေကအားလုံးတေးရမှာကြောက်တဲ့လူကြီးပေါ့သင်ဘာလို့တေးရမှာမကြောက်တာတော့အဲ့လိုပြောတဲ့အခါကျတော့မင်းသားကဘာပြောလဲဆိုတော့မဟာတေးရမှာဘာကြောင့်ကြောက်အောင်မလုပ်နဲ့တတ္တဝါတဘဝရလာရင်တခါတော့တေးရသမြဲပဲတဲ့အခုမတေးရရင်လည်းနောင်တေးရမှာပဲတဲ့နှစ်ကြိမ်တေးရတယ်လို့မရှိဘူးတဲ့တစ်ကြိမ်မတေးရတော့ဒါကြောင့်တေးချင်းတေးရကိုကြောက်เสียမလို့ကြောက်လည်းပဲလွတ်မှာလည်းမဟုတ်ဘူးဟုတ်လားဒါကငါမကြောက်ချင်းရဲ့အကြောင်းတစ်ခုနောက်ထပ်မကြောက်ချင်းရဲ့အကြောင်းတစ်ခုကငါရဲ့ဘိုက်ထဲမှာဝရစိန်လက်နဲ့လိုဟာမျိုးရှိတယ်တဲ့တကယ်လို့သင်္ကားကိုစားမယ်ဆိုလို့ရှိရင်ငါတယောက်တည်းတေးမှာမဟုတ်ဘူးတင်လည်းပဲအဲ့ဒီဝရဇိန်လက်နဲ့ကိုစားမိတဲ့အတွက်ကြောင့်မကြည်တဲ့အတွက်ကြောင့်တင်လည်းပဲတေးလိုက်မယ်လို့ပြောတယ်တဲ့ဝရဇိန်လက်နဲ့ဆိုတာသူကပညာကိုရည်ရွယ်ပြီးတော့ပြည့်ရင်နဲ့ပြောတာဟုတ်လားအဲ့ဒါလိုပြောတဲ့အခါကျတော့ဘလူးကဩဒီလောက်ရဲရင်နဲ့လူချင်းသေးပေါ့ဟုတ်လောက်တယ်သူ့ရဲ့အသားကိုပင်းနှောင်းစိလောက်စားမယ်ဆိုတော့ငါကြည်မှာမဟုတ်ဘူးတော်တော်ကိုလန့်သွားတဲ့သူ့ကိုတစ်ဖက်ကတဒိုးမှမကြောက်ဘူးဆိုတော့တစ်ဖက်ကဒါကြောက်ရတဲ့သဘောရှိတာဒီခါလေးဦးစင်းစဉ်းစားကြည့်ပါလေနော်စိတ်ချင်းခွန်အားပြိုင်တဲ့သဘောမျိုးလည်းရှိတယ်ပေါ့စိတ်ကလုံးဝမကြောက်ဘူးဆိုရင်တင်မလာတည်ရောသူကတော့မရှုံးဘူးလို့ဆိုရပဲဟုတ်တယ်မဟုတ်လားအကြောင်းဘူးအဲ့ဒါနဲ့ဘလူးကကင်ဟုတ်ပြီတဲ့တင်ဟာအလွန်ထူးခြားတဲ့လူအလွန်ရဲကြီးတဲ့လူတင်ကငါမစားဘူးပေါ့အဲ့လိုပြောတဲ့ခါကျတော့ဘုရားလောင်းကငါ့ကိုမစားတာလောက်နဲ့ငါမရသေးဘူးတဲ့တင်ဟာအရင်ဘဝကရုံညံ့တာတွေလှုပ်လို့အခုရုံညံ့တဲ့သူတစ်ပါးရဲ့သွေးသားကိုစားတဲ့ရုံညံ့တဲ့အမျိုးမှဖြစ်ရတာဒါကြောင့်တင့်ကို၅ပါးသီလအကြောင်းပြောမယ်ရှိတော့သူသီလပြောတယ်တရားဟောသေးတယ်တဲ့ဘလူးကိုယဉ်ကျေးသွားစေသေးတယ်လို့ဆိုတယ်အဲ့ဒါမြတ်စွာဘုရားကအဲ့ဒီယဟန်ကိုအဲ့ဒီဇတ်တော်ကိုပြောပြတာဘာအကြောင်းကြောင့်မှတွန့်ဆုတ်တယ်ဆိုတာမရှိဘူးဆုံနစ်တဲ့စိတ်မရှိဘူးဒါကြောင့်ဒီဟာလေးနဲ့နှိုင်းရှင်ပြီးတော့ဦးစင်ကတွေးကြည့်သေးတယ်ဒီမင်းသားဒီဘာကိုမှမကြောက်တယ်လို့ဒကာဓမ္မတို့ဦးကြီးတို့တွေဟာလည်းပဲကိုလှုပ်ရမယ့်အလုပ်ကိုမကြောက်ဘူးဆိုလို့ရှိရဲ့အလုတ်ခကြီးမတွင်ပေဘူးလားတွင်တယ်နော်ဒါကြောင့်ပေးသက်ပေါင်းတို့တုံးလာဝရိယကိုဘက်စုံတောင်းစုံကနေစဉ်းစားပြီးတော့ရှိအောင်ကြိုးစားရမယ်哦ဒါကြောင့်ခုနတုန်းကလုံလာဝရိယရဲ့အတိတ်ပဲလေးတွေကိုလည်းဦးစင်ကမမေ့သေးခြင်းဘူးဟုတ်လားဆရာကြီးဦးရွှေအောင်ပြောတယ်နော်ပြင်းတယ်ဆိုတာတတ်တာမှုကိုမမောနေတဲ့လောဘတစ်မျိုးဆိုတဲ့စကားဟုတ်လားပြင်းနေတယ်ဆိုတာအလုတ်ကိုကြောက်နေတယ်ဆိုတဲ့သဘောဟုတ်လားဒါကြောင့်ပေးသက်ပေါင်းတို့ကောင်းတို့မမောလို့ပဲပြင်းပြင်းကြောက်လို့ပဲပြင်းပြင်းပြင်းနေရင်တော့ကိုရချင်းတဲ့အကျိုးကျေးဇူးကိုမရနိုင်ဘူးလုံမသားနဲ့ရနိုင်မယ်ပေါ့ဒါကြောင့်နီးစုံတောင်းစုံကနေပြီးတော့လုံလဝရိယရှိဖို့အတွက်တွေးတဲ့ကြဖို့မလိုဘူးလားလို့ရတယ်နော်ဒီနေ့မှဦးရှင်တို့အင်္ဂုတ္တပါဠိတော်အဋ္ဌကနိပတ်မှာကုတိတရံဘဝိထုတုတ်တံဆိုတဲ့တုတ်တံတစ်ပုဒ်ရှိတယ်အဲ့ဒီတုတ်တံမှာမြတ်စွာဘုရားကပြင်းကြီးကြတဲ့ပုဂ္ဂိုလ်တွေရဲ့အတွေ့ဝရိယရှိကြတဲ့ပုဂ္ဂိုလ်တွေရဲ့အတွေ့ကိုခွဲခြားပြီးတော့ပြောထားတာအဲ့ဒီတုတ်တန်လေးကိုလည်းပဲဦးစင်းကသဘောကျတယ်ကိုယ်နဲ့လည်းပဲအရန်တိုက်ဆိုင်တယ်ပေါ့နော် လူတိုင်းနဲ့လည်းတိုက်ဆိုင်မလို့ထင်ပါတယ်နော်အဲ့ဒီမှာစိတ်ဝင်စားစရာကောင်းတာကပြင်းချင်းရဲ့အကြောင်းဝရိယရှိချင်းရဲ့အကြောင်းတရားတွေကတူးနေတယ်ဒါပေမဲ့တွေးတာကပဲမတူတာဟုတ်ဆိုလိုတာကဒီအကြောင်းကိုပဲအကြောင်းပြုတ်ပြီးတော့ပြင်းချင်းလည်းရတယ်ဝရိယဖြစ်ချင်းလည်းရတယ်အကြောင်းတရားကတော့ဒါပဲကိုတွေးလိုက်တာပေါ်မှာမူတည်ပြီးတော့ပြင်းတဲ့ရလက်ထွက်လာမလားသို့မဟုတ်ဝရိယရလက်ထွက်လာမလားဒါကိုအတွေးပေါ်မှာမူတည်တယ်ဟုတ်ဟုတ်လားအဲ့ဒီမှာဦးဇင်းတို့ပြင်းရည်ချင်းရဲ့ပြင်းရည်ချင်းကိုဖြစ်စေတဲ့အကြောင်းတရား၈မျိုးလုံလဝရိယကိုဖြစ်စေတဲ့အကြောင်းတရား၈မျိုး၈မျိုးကတော့အတူတော့အတူတူပဲအဲ့ဒါလေးကိုပေးတဲ့ပေါင်းတော့မှတ်ကြည့်မယ်နော်အဲ့ဒါမှပြင်းရည်ချင်းရဲ့အကြောင်းပါပြောတော့နော်ယဟန်တွေကိုအဓိကထပ်ပြီးတော့ဟောတာပါဒေသုတ္တကယဟန်တို့တဲ့ယဟန်တစ်ပါးဟာဟိုနဝကမ္မအလုတ်တစ်ခုအမှုတစ်တစ်ခုအလုတ်တစ်ခုလောက်ရတော့မယ်ကိစ္စတစ်ခုပေါ်လာတယ်ပေါ့အလုတ်လောက်ရတော့မရှိရင် तू ဘယ်လိုစဉ်းစားတော့ဆိုတော့ငါအလုတ်လောက်ရတော့မှဒါကြောင့်အလုတ်လောက်ရရင်တော့ပင်ပန်းမှာဒါကြောင့်အလုတ်မလောက်ရသေးခင်မှာငါကောင်းကောင်းအနားယူမှဖြစ်မယ်လို့ तू စဉ်းစားနေရတယ်ဟောအလုတ်လောက်ရတော့မယ်ဆိုတော့မလုတ်ခင်မှာဘာလုပ်လဲနာကြိုးပြီးတော့အနားယူထားမယ်လုတ်တဲ့အချိန်မှာတီးရအောင်လုတ်နိုင်အောင်ပေါ့သူသဘောကဟုတ်လားမလုတ်ရသေးဘူးဟုတ်လားအလုတ်နဝကမ္မအလုတ်တစ်ခုနော်လောက်ရတော့မယ်ဆိုတာကိုတိလို့ကြိုးပြီးတော့ तू နားယူထားတာပရဏာကြရတဲ့လူကိုသူမလုပ်ဖြစ်ဘူးတစ်ချက်တခါအလုတ်ကိစ္စတွေပြီးသွားပြီနဝကမ္မအလုတ်ကိစ္စအမှုသစ်တွေပြီးသွားပြီပြီးသွားတော့သူကဘယ်လိုစဉ်းစားတော့ငါဟိုတနေ့ကမှအလုတ်တွေအများကြီးလုတ်တာပင်ပန်းနေသေးတယ်ဒါကြောင့်ငါအနားယူလိုက်အောင်မယ်လို့စဉ်းစားတယ်တဲ့ကဲနှစ်ချက်ရှိသွားပြီနော်အလုတ်တွေမလုတ်ခင်တော့လည်းပဲအလုတ်တွေလုတ်ရလဲဦးမယ်ဆိုတဲ့အတွင်းနဲ့သူပြင်းနေတာအလုတ်တွေလုတ်ပြီးပြန်တော့လည်းအလုတ်လုတ်ပြီးပြီပင်ပန်းနေသေးတယ်ဆိုပြီးတော့ပြင်းနေတာဟောနှစ်ချက်ရှိပြီနောက်တစ်ချက်ပါပြောတော့ဆိုတော့ခဏနေရင်ငါခီးသွားတော့မှာဟောခီးသွားကနေအတွေ့လေးအဲ့တော့ခီးသွားလို့ရှိရင်နည်းနည်းတော့ပင်ပန်းလိမ့်မယ်ဒါကြောင့်ခီးမသွားခင်ငါနားအောင်မှဖြစ်မယ်ဟုတ်လားခီးမသွားခင်မလုပ်မယ်နားမယ်တဲ့အဲ့ဒါနဲ့သူတာတာပဲအိတ်တယ်ပေါ့ဟောခီးကပြန်လာပြီအကန်ခီးသွားတယ်ရှိတော့သွားသွားလာပြီးတော့ပြန်လာပြီပြန်လာပြီဆိုတော့ငါခီးရောက်မဆိုင်ပဲရှိသေးတယ်ဒါကြောင့်ငါနားလိုက်အောင်မယ်တဲ့ဟောမသွားခင်လည်းနားတယ်ပြန်လာတော့လည်းနားတယ်ဘယ်နှပါရှိတော့လေးပါးရှိပြီဒါပြင်းတဲ့ပုံကိုယ်တွေအတွေးပေါ့နော်နောက်တစ်ချက်ကယန်းတွေကိုဟောတာဆိုတော့စွန့်ခံသွားတဲ့အခါကျတော့အစင်းကတိတ်မပြေဘူးစွန့်ဟင်းကကောက်ကောက်မရဘူးနော်ကိုယ့်ရဲ့စိတ်တန်းကြဝဝလင်းလင်းနော်စိတ်တန်းကြမရခဲ့ဘူးပေါ့အဲ့တော့သူကဘယ်လိုစဉ်းစားတော့ဆိုတော့အာကောက်ကောက်မမစားတော့တာမရှိဘူးဒါကြောင့်နည်းနည်းငါအာနေနေတယ်ဒါကြောင့်ငါတက်တာတယ်လို့နေလိုက်အောင်မယ်လို့စဉ်းစားတယ်တဲ့ဟောပြပြဝဝမစားတော့လည်းပဲမစားရလို့မို့နားတယ်တဲ့ဟောနောက်တစ်ခါကျတော့စွန့်ခံသွားတာအရန်အစင်ပြေတယ်ဆိုနေဟင်းဒီအများကြီးကြပြီးသူဝဝလေးနဲ့စိတ်တိုင်းကြစားရတော့ပါတယ်အဲ့ဒီစားတော့ပြီးတဲ့ခါကျတော့သူဘယ်လိုစဉ်းစားဆိုငါဘိုက်တော်တော်လေးနေနေတဲ့ဟုတ်လားနော်စားတော့ပြီးတော့ပါတယ်တော့ဘိုက်တော်တော်လေးနေနေတဲ့အဲ့တော့ကြောင့်မလို့ငါနားလိုက်အောင်မေးရှုတော့သူ့ရဲ့တွေ့ကြုံရတဲ့အကြောင်းအရာတွေကို तू ကပြင်းဖို့ပဲ तू ကတွေးတာဟုတ်တယ်မဟုတ်လားကောင်းကောင်းမစားတော့လည်းမစားလို့မို့နားလိုက်အောင်မေးစားတော့လည်းပဲစားလို့မို့နားလိုက်အောင်မေးဟုတ်စဉ်းစားနော်ဘယ်နှချက်ရှိတော့6ချက်ရှိတော့ပြီနောက်တတဲ့ကဘာပြောတော့ဆိုတော့ကျမ်းမာရေးမကောင်းကျမ်းမာရေးမကောင်းတဲ့ခါကျတော့အော်ငါကျမ်းမာရေးမကောင်းဘူးတော်တော်အားနေနေတယ်အဲ့တော့ငါတက်တာတယ်လို့နေလိုက်အောင်မေဟောကျမ်းမာရေးမကောင်းတဲ့အချိန်မှာတက္ကသမားဦးရှင်တို့ဘယ်လိုနေကြတာတက်တာတယ်လို့ပဲနေကြတာနော်အစကံပွဲသွားမယ်ဆိုရင်ကျမ်းမာရေးမကောင်းမှုရှင်တို့ဘယ်သူမှသွားဖို့ကိုစိတ်ကူးမှာမဟုတ်ဟုတ်တယ်မို့လားကျမ်းမာရေးမကောင်းခြင်းကတရားဘာဝနာအလုပ်ကိုအားထုတ်ဖို့အတွက်သူကတော့ခိုင်လုံတဲ့အကြောင်းပြချက်ကြီးတစ်ခုလို့တောင်းထင်ကောင်းထင်မယ်နော်ကျမကြီးမကောင်းတဲ့အချိန်မှာတရားဘာဝနာအလုပ်မလုပ်တာကတော့ခိုင်မာတဲ့အကြောင်းပြချက်လို့တောင်းထင်ကောင်းထင်ပဲဟုတ်တယ်မို့လားခုအဲ့လိုစဉ်းစားတာသူကငါကျမကြီးမကောင်းဘူးဒါကြောင့်အာနေနေတယ်ဒါကြောင့်ငါနားလိုက်အောင်မယ်ဒီခါကျမကြီးကောင်းသွားပြီစောစောကဟုတ်လားကျမကြီးကောင်းသွားသူဘယ်လိုစဉ်းစားတော့ဆိုတော့ငါအခုမှနလန်ထသာပဲရှိသေးတယ်ဟုတ်လားနလန်ထသာပဲရှိသေးတဲ့အခါကျတော့ငါဘာလို့အနားယူလိုက်အောင်မယ်အကိုင်သူဟာလုံမဲ့စခန်းကိုမပါပနတွဲတော့လေးတွဲရှစ်ပါးပြောတာเนาะဒါမြတ်စွာဘုရားဟောထားတာเนาะအမှုသစ်တွေပေါ်လာတယ်အမှုသစ်တွေလုတ်ပြီးသွားပြီเนาะခရီးသွားခွင့်ကျုံလာတယ်ခရီးကပြန်လာတယ်เนาะစွန့်စားလို့အရှင်မပြေဘူးစွန့်စားလို့အရှင်ပြေတယ်เนาะနေမကောင်းထိုင်မသာဖြစ်တယ်ယောဂပျောက်သွားတယ်ရှစ်မျိုးသလုံးမှာသူဘလို့တွေးလိုက်တာတော့ပြင်းဖို့ပဲတွေးလိုက်တာဟောဝရိယရှိတယ်လို့ကြတော့အဲ့လိုမဟုတ်ဘူးတဲ့ထန့်ကျင်ပတ်အမှုသစ်တွေပေါ်လာပြီဆိုရင်ဗာစင်းသားတော့အလုတ်လုတ်မဲ့ဆိုလို့ရှိရင်တဲ့မြတ်စွာဘုရားရဲ့အဆုံးအမတွေကိုနှလုံးသွင်းဖို့တိတ်မလွယ်ဘူးတဲ့ ဒါကြောင့်အဲ့ဒီအလုတ်ကိစ္စတွေမရှုပ်သေးခင်မှာငါကြိုးစားပြီးတော့တရားအထုတ်ထားမှဖြစ်မယ်လို့သူစဉ်းစားနေတယ်အဲ့ဒါကြောင့်သူကြိုးစားနေတယ်တွေးပုံကလေးကိုပြောင်းဖို့ပဲလိုတာနော်တခိုင်းမိုင်းမြတ်ဟုတ်လားကဲအလုတ်ကိစ္စတွေဆောင်ရွက်လို့ပြီးသွားပြီရှင်အော်ငါဟိုတနေ့ကအလုတ်ကိစ္စတွေလုပ်နေတော့ဘာမှတရားကိုငါထိထိရောက်ရောက်မလုပ်ခဲ့ရဘူးဒါကြောင့်အဲ့ဒီအလုတ်တွေပြီးသွားပြီအခိုင်ခုမှပဲငါအေးအေးဆေးဆေးတရားအထုတ်တော့မယ်ဆိုအထုတ်တယ်လေလုပ်တယ်တွေးပုံမတူဘူးနော်အတွေ့အကြုံကတော့အတူတူပဲတွေးဖို့မတူတာနဲ့ဟိုတယောက်ကတော့ပြင်းသွားဒီတယောက်ကတော့အလုပ်လုပ်တယ်ဟုတ်လားအဲ့လိုပဲခྱི་သွားခွင့်ကျုံလာပြီခྱི་သွားတော့မရှိသူပါစဉ်းစားတော့ဟောခྱི་သွားရင်ဘာတွေတွေ့မယ်ဘာတွေဖြစ်မယ်လို့မသိဘူးဒါကြောင့်ခྱི་မသွားရသေးခင်မှာငါဒီအလုပ်ကိုစောက်ချပြီးတော့လှုပ်ထားမှဖြစ်မယ်လို့သူကစဉ်းစားပြီးတော့အလုပ်လုပ်တယ်တဲ့တရားအလုပ်ကိုပြောတာနော်ခྱི་ကပြန်လာပြီဆိုတော့သူဘယ်လိုစဉ်းစားတော့ငါခྱི་တွေရှောက်သွားနေတာနဲ့ခပ်ပေါ့ပေါ့ပဲနေခဲ့မိတယ်နော်တိရအောင်ငါတရားအလုပ်ကိုမလုပ်ခဲ့ရဘူး။တော့ခྱི་ကပြန်လာပြီဆိုတော့ငါအေးသွားပြီ။အဲ့လိုဆိုရင်တော့ငါအလုပ်လုံးမှဖြစ်မယ်ဆိုသူလုပ်တယ်တဲ့။အဲ့လိုပဲဦးဇင်းတို့ဆွန့်ခံသွားတာအရှင်မပြေဘူး။ဆွန့်စားလို့အရှင်မပြေဘူး။အဲ့တော့သူကဘယ်လိုစဉ်းစားလို့ဆိုတော့စားမကောင်းတော့မှငါခန္ဓာကိုယ်ပိုးပြီးတော့ပေါ်ပါနေတယ်။ဒါတရားအလုပ်အထုတ်ဖို့နဲ့အရန်တင့်တော်တယ်ပေါ့။ဒါကြောင့်ငါပေါ်ပေါ်ပါပါတရားအထုတ်မယ်လို့စဉ်းစားတယ်။စားလို့ကောင်းပြီ၊ကဲပြည်စုံလို့အကုန်လုံးအရှင်ဒီပြေလို့စားလို့တောက်လို့ကောင်းပြီဆိုသူဘယ်လိုစဉ်းစားတော့အခုမှငါအာပြည့်တဲ့အတွက်ကြောင့်ငါထိထိရောက်ရောက်တရားကိုလုံးမယ်လို့သူစဉ်းစားနေတယ်။စဉ်းစားပုံလေးကြွားသွားတာနော်။အဲအဲ့ဒါနဲ့ဦးဇင်းတို့ဗာကျန်နေတော့ကျမ်းမာရေးဟုတ်လားကျမ်းမာရေးကြသူဘယ်လိုစဉ်းစားတော့ဆိုတော့အော်ငါအခုယောဂဖြစ်တယ်။ဒီယောဂကတေမြန်းတေသွားလိမ့်မလားမသိဘူး။တကယ်လို့တေသွားမယ်ဆိုရင်ငါဘာမှလုံးနိုင်မှာမဟုတ်ဘူး။ဓာတ်တဲ့ဆိုးသွားမယ်ဆိုရင်ငါအထုတ်ဖို့အခွင့်အလမ်းနည်းသွားလိမ့်မယ်။ဒါကြောင့်ဒီယောဂဖြစ်နေတဲ့အချိန်မှာပိုမဆိုးသေးခင်မှာငါအကြီးကြီးလုံးမှဖြစ်မယ်ဆိုပြီးတော့လုပ်တယ်တဲ့။ယောဂပျောက်သွားပြီဆိုတော့ဘယ်လိုစဉ်းစားသလဲတော်ပါသေးရဲ့မသေးကောင်းမပျောက်ကောင်းတော့ယောဂဖြစ်နေတော့ငါဘာမှမလုပ်ခဲ့ရဘူးဒါကြောင့်ယောဂပျောက်သွားပြီနောက်တစ်ချိန်ဒီလိုယောဂတွေမဖြစ်ဘူးလို့လည်းမဆိုးနိုင်ဘူးငါလုံးဝဖြစ်မယ်ဆိုပြီးတော့သူကြိုးစားတယ်တဲ့ဟုတ်အဲ့တော့ဦးဇင်းစိတ်ဝင်စားတာကမြတ်စွာဘုရားရဲ့ဒေသနာဉာဏ်ကိုအံ့ဩတာပါပြင်းတဲ့လူကလည်းပဲဒီရှိချက်ကိုပဲကြည့်ပြီးတော့ပြင်းသွားတာလှုပ်တဲ့လူကပဲဒီရှိချက်ကိုပဲကြည့်ပြီးတော့လှုပ်သွားတာအဲ့ဒါကိုဘလို့တွေးလိုက်တာတော့အဲ့ဒါကကိုယ့်ရဲ့ဝရိယသို့မဟုတ်ပြည့်ရည်ချင်းတမျိုးမျိုးကိုဖြစ်စေတယ်ဗော။ဒါကြောင့်ဒီဒေသနာလေးကိုပေးသက်ပေါင်းတော့မှတ်သားထားဖို့မလိုဘူးလား။လို့တယ်နော်။ဒါကြောင့်ပြင်းခြင်းလည်းကိုယ်ပဲ။လှုပ်ခြင်းလည်းကိုယ်ပဲ။ဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့နော်ပြည့်ရည်ချင်းရဲ့အပြစ်ဝရိယရဲ့အကျိုးကျေးဇူးတွေကိုအများကြီးစဉ်းစားပြီးတော့ဝရိယကိုထက်သန်အောင်မြင့်တင်ရမယ်ဗော။ဟုတ်လား။ဦးဇင်းအခုဆက်ပြီးတော့ဗာပြောခြင်းတော့ဆိုတော့အဲ့ဒီလောက်တန်ဖိုးကြီးမားတဲ့ဝရိယဓာတ်ဝရိယတရားဝရိယပါရမီတရားဘယ်တရားလည်းဤသောအကြောင်းတရားရှိတယ်လေဘာကြောင့်ဖြစ်ရတယ်လဲဝရိယရဲ့အကြောင်းတရားကိုသိလို့ရှိရင်ဝရိယဖြစ်ခြင်းအဲ့ဒီအကြောင်းတရားကိုစီးပူးလိုက်ဖို့ပဲလေဟုတ်တယ်မဟုတ်လားဒါကအကြောင်းအကျိုးကိုသိတယ်ဆိုတာကအလွန်ထက်သန်တဲ့ပညာတစ်မျိုးပေါ့အဲ့တော့ဒီဝရိယဘာလို့ဖြစ်တာတုံးဆိုတော့ကိုရှင်တို့နိခမပါရမီတုံးကထွံ့မြောက်မှုသည်ဘာကြောင့်ဖြစ်တယ်လဲဆိုတော့တန်ဝေကဗတ္တထန်နထိတ်လန့်မှုတံဝေကလည်းဤသောအကြောင်းရှိတယ်လို့ပြောကြတာမှတ်မိကြသေးမှတ်မိကြသေးလားမသိအေးအခုလည်းပဲဒီဝရိယရဲ့ဤသောအကြောင်းကတံဝေကပဲဖြစ်နေတယ်တံဝေကပရထဏထိတ်လန့်မှုဆိုတဲ့တံဝေကဒီဝရိယဖြစ်ခြင်းရဲ့ဤသောအကြောင်းလို့ဆိုတာထိတ်လန့်မှကြောက်ရွံ့မှလောက်တာဟုတ်ရဲ့လားဆိုကြပါစို့ဒါကတရားဘာဝနာအလုပ်ကိုအဓိကဦးဇင်းတို့ဥတည်ပြီးတော့ပြောတာဆိုတော့တရားဘာဝနာအလုပ်ကိုဘာကြောင့်လှုပ်လဲလို့မေးလို့ရှိရင်ဒီဒုက္ခတွေဟာကြီးမားလာတယ်ဒါကနေငါတို့ပြမြအောင်လုံးမဖြစ်မယ်ဆိုပြီးတော့ဒီဒုက္ခတွေရဲ့အပေါ်မှာဒီဘဝရဲ့အပေါ်မှာတော့ကြောက်ရွံ့မှုထိတ်လန့်မှုဆိုတာရှိမှသူကြိုးစားတာတော့တံဝေကမရှိရင်ဝရိယဆိုတာမဖြစ်နိုင်ဘူးထက်သန်တဲ့ဝရိယဆိုတာမဖြစ်နိုင်ဘူးတော့နည်းနည်းလောက်ပဲလုံးမယ်ပေါ့နည်းနည်းလောက်ပဲလန့်တာကိုဟုတ်တယ်မဟုတ်လားဒါကြောင့်ပေးသက်ပေါင်းတဲ့တော်တို့ဝရိယရဲ့ဤသောအကြောင်းတရားဘာလဲလို့မေးရင်တံဝေကပဲဒီနေမှာဦးဇင်းတို့မင်းကွန်းစတော်ဘုရားကြီးကတော့ဝရိယနဲ့ပတ်သက်ပြီးတော့သူပါပြောပြလဲဆိုတော့တော့ကလေးတယောက်ကိုတဲ့ဩစာမိုးဝဲဖြည့်တဲ့နေရာမှာစာကြက်ချင်းသိပေါ့အောင်သူ့ကိုဘလို့ပြောရအောင်ဆိုတော့တော့စာမိုးဝဲအောင်မင်းလူရဝင်းမင်းနောက်စီပွားရေးပါရေးလုပ်ငန်းကံကံအကုန်လုံးအရှင်ပြေမင်းဟုတ်လားဒီစာမိုးဝဲအောင်မရရှိလာမဲ့အကျိုးရလဒ်တွေကိုပြောပြခြင်းအပြင်ဒီကလေးရဲ့ဝရိယကိုထက်သန်အောင်နှိုးဆော်ပေးနိုင်တယ်ဒါကအကျိုးကျေးဇူးကိုပြပြီးတော့ဝရိယဓာတ်ကိုဖြစ်အောင်အားထုတ်တာအဲ့လိုပဲကိုယ်လည်းပဲတရားဓမ္မတို့ဦးဇင်းတို့တရားဘာဝနာအလုံးနဲ့ပတ်သက်ပြီးတော့ဝိရိယတက်ကိုမြင့်တင်ခြင်းလို့ဆိုရင်ဒီတရားအလုပ်ကိုလုပ်လို့ရှိရင်ဘလို့ကောင်းကျိုးချမ်းသာတွေရနိုင်တယ်ဆိုတဲ့အကျိုးကျေးဇူးများစွာကိုနှလုံးသွင်းရမယ်။အကျိုးကျေးဇူးကိုမြင်ရင်လူတွေဟာလည်း လှုပ်ခြင်းစိတ်ပေါက်တယ်ဒါလည်းရှုထောင့်တစ်မျိုးခုနကတော့ပြောတဲ့ရှုထောင့်ကသူကအဲ့လိုမဟုတ်မလှုပ်လို့ရှိရင်တွေ့ကြုံရမယ့်ဆင်းရဲဒုက္ခနော်ဒီအလုပ်ကိုမလှုပ်လို့ရှိရင်ဝိရိယမရှိလို့ရှိရင်ရင်ဆိုင်ရမယ့်ဆင်းရဲဒုက္ခအဲ့ဒီဆင်းရဲဒုက္ခတွေကိုစဉ်းစားလာအဲ့တော့သူကထိတ်လန့်မှုကြောက်ရွံ့မှုနဲ့ရှင်တဲ့ဝိရိယခုနကတော့အကျိုးကျေးဇူးကိုရလိုတဲ့စိတ်နဲ့ရှင်တဲ့ဝိရိယနှစ်ခုသလုံးဝိရိယကိုတော့ဖြစ်စေတာကြီးပဲသဘောပေါက်ရလားဦးဇင်းပြောတာအောင်နောက်အကျိုးကျေးဇူးကိုမြင်ရင်လည်းလှုပ်ခြင်းသိရှိတယ်မလှုပ်ရင်ဖြစ်လာမဲ့ဒုက္ခတွေဆင်းရဲတွေကိုမြင်ရင်လည်းလှုပ်ခြင်းသိရှိတယ်ဒီနေရာမှာအကျိုးကျေးဇူးကိုမြင်လို့လှုပ်တဲ့ဝိရိယထက်မလှုပ်ရင်ဆင်းရဲမယ်ဆိုတာကိုမြင်လို့ဖြစ်တဲ့ဝိရိယကပိုပြီးတော့ထက်သန်မလို့ဆိုနိုင်တယ်ဘာဖြစ်လို့လဲဆိုတော့ပေးတဲ့ကိုဥမာဦးဇင်းတို့တခုပြောပြမယ်ကြားတဲ့ကောင်ကတမင်တကောင်ကိုလိုက်တယ်လို့ဆိုကြပါစားဖို့လို့လိုက်တယ်လက်သမင်းကရှိကနေအသက်လုပြီးတော့ပြေးတယ်။နောက်ကကြားကတော့စားရဖို့ရှုပြီးတော့အာသွန်ခွန်ဆိုင်လိုက်တယ်။အဲ့တော့သမင်းလည်းပြေးနေတယ်ကြားလည်းပြေးနေတယ်။နော်သမင်းကလည်းပြေးတယ်ကြားလည်းပြေးတယ်။အဲ့ဒီသမင်းနဲ့ကြားမှာဘယ်သူကပို့ပြီးတော့ပြေးမယ်လို့ထင်လဲတဲ့။ဘယ်သူကပို့အားဆိုင်ပြီးတော့ပြေးမယ်လို့ထင်လဲတဲ့။သမင်ကပို့အားဆိုင်ပြီးတော့ပြေးမှာပေါ့။ဘောင်းတော့သူကရှော့လိုက်ရင်သေမှာလေ။ဟုတ်တယ်မဟုတ်လား။ကြားကရှော့လိုက်ရင်မစားရတာပဲရှိမယ်။ဟုတ်တယ်မဟုတ်လား။ဒါကြောင့်ကြားကလိုက်တယ်ဆိုတာကအကျိုးရလက်ကိုလိုချင်လို့လိုက်တာ။သူပြေးတာကအကျိုးရလက်ကိုလိုချင်လို့ပြေးတာ။တမင်ပြေးတာကမပြေးရင်ဒုက္ခရောက်မှာမို့လို့ပြေးတာ။မတူဘူးနော်။ပြေးတော့ပြေးကြတာပဲနှစ်ကောင်သလုံး။တကောင်ကရချင်လို့ပြေးတာ။တကောင်ကကြောက်လို့ပြေးတာ။ရချင်လို့ပြေးတာနဲ့ကြောက်လို့ပြေးတာနဲ့ကြောက်လို့ပြေးတာကပိုပြီးတော့ထက်သန်တယ်။ဒါကြောင့်ဝရိယရဲ့အနည်းဆုံးအကြောင်းတရားသည်ထိတ်လန့်ခြင်းတံဝေကလို့ပြောတာ။သဘောပေါက်ရဲ့လား။အေးဒါကြောင့်ပြေးတဲ့ပေါင်းသူတော်ကတို့ထိတ်လန့်မှုရှိအောင်ကိုဟာအများကြီးစဉ်းစားတဲ့ရမယ်အဲ့တော့ထိတ်လန့်မှုရှိအောင်ကဘလို့စဉ်းစားရမှာတော့ဦးရှင်ရဲ့အမှန်ကတဘာဝတရားတွေကိုသာစဉ်းစားအမှန်တိုင်းပဲစဉ်းစားထိတ်လန့်တဲ့ညာအလိုလိုရမယ်အဲ့တော့သကားကဘလို့အတိတ်ပဲပေါက်သွားတော့ဆိုတော့မထိတ်လန့်မှုဆိုတာကဒီအမှန်တွေကိုမသိလို့မထိတ်လန့်တာနော်ထိတ်လန့်မှုအတွက်တမင်ရှားကြံပြီးတော့လှုပ်ကြံလီးဆဲပြီးတော့စဉ်းစားနေတဲ့အကြောင်းမရှိဘူးနော်အမှန်တရားကိုသာစဉ်းစားတဘာဝတရားကိုသာစဉ်းစားထိတ်လန့်တဲ့ညာအလိုလျောက်ရမယ်။တို့ကျင်တဲ့အချိန်မထိတ်လန့်မှုဆိုတာအမှန်တရားတဘာဝတရားတွေနဲ့တရားမတော်ဥရှင်ကဝေးကွာနေတယ်နှလုံးမသွင်းကြဘူး။ဒါကြောင့်ဥရှင်တို့ကျမ်းစာတွေထဲမှာထိတ်လန့်မှုတံဝေကဆိုတာကိုရကြင်လို့ရှိရတယ်။စဉ်းစားရမယ့်အချက်၈ချက်ရှိတယ်။အဲ့ဒီအချက်၈ချက်ကိုတံဝေကဝတ္ထုလို့ဒီလိုပြောတာ။တံဝေကဝတ္ထု၈ပါးရှိတယ်တဲ့။အဲ့ဒါဥရှင်တို့မင်းတို့မင်းကြီးလက်ထက်ကဘုရားကြီးဆရာတော်ဘုရားကြီးပြင်းကြီးတွေကိုတင်သွင်းတဲ့ကျမ်းစာရှိတယ်။တံဝေကဝတ္ထုဒေပနီဆိုတော့အဲ့ဒီရှစ်ချက်ကိုတခုချင်းစီရဲ့အတိဘယ်ကိုအသေးစိတ်ဖွင့်ပြအောင်စာအုပ်တော်တော်ကောင်းပါတယ်အဲ့ဒီစာအုပ်ကြီးရှိတယ်။တံဝေကဝတ္ထုဒေပနီတဲ့။တံဝေကဝတ္ထုဆိုတာတံဝေကရခြင်းရဲ့တိယအကြောင်းတရားအောင်ဆိုလိုတာကတံဝေကညံရင့်တန်ခြင်းတဲ့ဆိုရင်အဲ့ဒီအကြောင်းတရား၈မျိုးကိုစဉ်းစားရပေတဲ့။အဲ့တော့အဲ့ဒီအကြောင်းတရား၈မျိုးကဘာတွေလုံးဆိုတော့ဦးဇင်းတို့မှတ်သားရလွယ်အောင်ဦးဇင်းပြောမယ်နော်။ဇာတိဇရာဗျာတိမရဏလေးမျိုးဒါအလုံးနာလေပြီးသားတတ္တဝါတယောက်ရဲ့မွေးဖွားလာရတဲ့အခြေအနေအထားနော်မွေးဖွားလာရတဲ့အနေအထားမှန်ကိုဒါအများကြီးသိအောင်ကြိုးစားနော်ကလလာကြီးကြီးတည်တဲ့အချိန်ကစပြီးတော့အမိဝမ်းကောင်းကကျွတ်လာတဲ့အချိန်အထိစဉ်းစားကြည့်နော်ကောင်းကွက်တခွဲမှမရှိဘူးတကယ်တမ်းကစဉ်းစားကြည့်အဲ့ဒီအနေအထားကိုမမေ့နဲ့နော်အင်းဇာတိပြီးရင်ဘာဖြစ်မလို့ဆိုတော့တဖြည်းဖြည်းနဲ့ရင့်ရော်လာတယ်ဟောင်းနှွမ်းလာတယ်ဟုတ်လားတဖြည်းဖြည်းနဲ့ဆွေးမြေလာတဲ့မကောင်းတဲ့ဘက်ကိုရှေ့ရှုပြီးတော့သွားနေတာ哦ဇရာဟုတ်လားဇရာပြီးရင်ပါလာမလို့အရှင်တိုင်းဆိုရင်တော့ဗျာတိပေါ့ဗျာတိဆိုတာကချွေရင်ချက်တွေများလာလို့မသက်တာတဲ့သဘောခံရခက်တဲ့သဘောတွေထွေးလာတာခန္ဓာကိုယ်ကြီးကဟိုကမကောင်းဒီကမကောင်းတဖြည်းဖြည်းနဲ့เนาะပြိုကွဲတော့မလို့ပြင်းနေတာဆင်းနေတာသူကဒါပါလဲဆိုတော့ဗျာတိဟုတ်လားပြီးပြီဆိုတော့ဘဝတစ်ခုရဲ့အဆုံးသတ်မရဏပျက်စီးသွားအဲ့ဒီပျက်စီးမှုကိုလည်းတရားတော်တို့အရှင်တို့အများကြီးစဉ်းစားတတ်ရပဲ။နော်ဒီပျက်စီးမှုကတတ္တဝတိုင်းတတ္တဝတိုင်းဘဝကိုဖက်တွယ်ထားတာဆိုတော့အရင်ထိတ်လန့်တုန်လှုပ်ပြီးတော့ပဲရင်ဆိုင်သွားကြတာများ။နော်စင်းရဲနဲ့ပဲသူတို့ရင်ဆိုင်သွားကြတာ။နော်ဒီလောကဆရာဝန်တယောက်ရေးတာရှိတယ်။နော်တေဂာနီးမှာတေဂာနီးလူမမာဟာဘာခံစားချက်မှဒုက္ခဝေဒနာမရှိဘူးလို့ရေးတယ်။ဒါကြောင့်တေဂာနီးမှာဒုက္ခဝေဒနာတွေခံစားရမှမများကြောက်မနေနဲ့။စိတ်ကလေးကြည်အောင်ထားနိုင်ရင်ရတယ်လို့သူကရေးတယ်။အဲ့ဒါကိုတချို့ဆရာဝန်တွေကလည်းလက်မခံဘူး။အဲ့ဒါကိုတနေ့ကဆရာဝန်မကြီးတယောက်ကအဲ့ဒီစာကိုဖတ်ပြီးတော့ဦးဇင်းကိုလက်မေ့တယ်။ဦးဇင်းတေဂာနီးမှာ kaya badara ga ajen chau dala sakhu badara ga ajen chau dala le tru a bir ma re yo le la da da u sin ga tu me ya de mphi nai mu hau la a da u sin ga ba pyan pi lo me de ni ba au mya lo khmyar ga me da khmyar me da lo chou mphi nai mu kan chou ga le me ba au me lo si pinya a ya te ga ni ma di dukkha vedana ma shi bu so da hout da la lo da tu ga lo ma yom mu de ကိုမသိလို့မှသူတို့မေးတယ်သူတို့ကလည်းပဲမယုံဘူးပြောတယ်ကံဘယ်နဲ့လှုပ်လဲတယောက်ကလည်းဒုက္ခဝေဒနာမရှိဘူးလို့ပြောတယ်เนาะတယောက်ကလည်းမယုံဘူးလို့ခုအောင်လံစတော်ဘုရားကြီးဟောတာတွေကတော့တေဂာနီးမှာเนาะဇောကျွေးတွေပြန်ပြီးတော့ချွေးသီးချွေးပေါက်တွေကြာပြီးတော့အရင်ပင်ပန်းဆင်းရဲတယ်လို့ဟောတာလည်းရှိတယ်တေဂာနီးအနေထားမှာတတဝတ္တုတယောက်ရဲ့ရင်ဆိုင်ရမယ့်အခြေအနေတွေကအမျက်စွာဘုရားဟောတာတာကတော့မရဏံပိဒုက္ခံလို့ဟောတာပဲလေတေခြင်းတရားသည်အလွန်ဆင်းရဲတယ်လို့ဟောတာပဲတော့ဆင်းရဲတယ်ဆိုတာကလည်းပဲပိုင်းခြားပြီးတော့တိဖို့တော့လိုတာပေါ့အဲ့တော့ရုပ်ပိုင်းဆိုင်ရာဆင်းရဲလည်းရှိနိုင်တယ်လို့ပုထုဇဉ်တွေနဲ့စိတ်ပိုင်းဆိုင်ရာဆင်းရဲကတော့အကြီးအကျယ်ရှိနိုင်တယ်သူကြပါဆိုခုနတုန်းကဆရာဝန်ကြီးပြောသလိုရုပ်ပိုင်းဆိုင်ရာဒေဂာနီအနေထားလေးမှာသူကအစာရင်းတာတအားနာကျင်မလို့တေတော့မဲဆိုတဲ့အချိန်မှာတော့ပါနာကျင်မှုမှမရှိဘူးလို့သူကတော့အတိအကျပြောတာပဲဒါတော့ဦးဇင်းတို့လည်းပဲဒေဂာနီအနေထားမရောက်ဘူးဆိုတော့မသိနိုင်ဘူးသိနိုင်တယ်ဆိုရင်လည်းပြန်ပြီးတော့ပြောနိုင်စရာအချိန်လေးမရှိဘူးဟုတ်တယ်မဟုတ်လားဒါတော့ခက်တဲ့ကိစ္စเนาะအဲ့တော့ဦးဇင်းပြောချင်တာကခိုင်းရုပ်ပိုင်းဆိုင်ရာအဲ့ဒီဝေဒနာတွေရှိတာမရှိတာကိုတတ်တာထားလိုက်เนาะစိတ်ပိုင်းဆိုင်ရာဆင်းရဲတာကတော့တေချာဖို့ရှိနိုင်တယ်ဘာလို့လဲတရားဓမ္မနဲ့ရင့်ကျက်နေတဲ့ပုံကိုယ်တွေဆိုရင်တော့မရှိနိုင်ဘူးပေါ့များသောအားဖြင့်ဘယ်သူတေချင်မလဲเนาะအကုန်လုံးကိုအပြီးပိုင်းစွန့်ခဲ့ရပဲမတေချာမရတဲ့အနာဂတ်ကိုရင်ဆိုင်ရပဲဒါကြောင့်ဒီစိတ်တည်ဒါကဓမ္မတော်စဉ်းစားနော်အပြီးပိုင်းပြီးရတော့မယ်ငါဒီဘဝကြီးဆိုတာထိတ်လန့်တုန်လှုပ်မှုတုံးတန်ယုံအတိညာဉ်နဲ့သူရင်ဆိုင်နိုင်ဖို့မလွယ်ဒေါမနတဝေဒနာကတော့တာမန်ပုထုရှင်တွေမှာဖြစ်เสียအကြောင်းအများကြီးရှိတယ်လို့ဒါကတော့ဦးဇင်းကတွေးကြည့်တာပေါ့အဲ့တော့ထားပါတော့အဲ့တော့ပြောချင်တာကဘာတော့တန်ဝေကရခြင်းရဲ့အကြောင်းတရား၈မျိုးတည်းကအခု၄မျိုးပြောလိုက်တယ်နော်ဘဝတစ်ခုမွေးဖွားလာတဲ့အနေအထားတဖြည်းဖြည်းနဲ့ရင့်ရောလာတဲ့အနေအထားကနာကိုကြီးချွင်းချစ်တွေများလာလို့နာကျင်ကြိုက်ခဲမှုတွေတွေ့ရကြုံရတဲ့အနေအထားဟုတ်လားပြီးရင်ပုံပုံလဲပြီးတော့ပျက်စီးရမယ့်အနေအထားဒါအဘိဓမ္မာမှာရှောင်လို့မရအောင်အစဉ်ရှိရှိမရှိရှိပညာတတ်တတ်မတတ်တတ်တိလန်းစင်တိုင်းသွားနေကြတာလူတွေကဟန်နဲ့ပန်းနဲ့နေမလို့ဒီကိစ္စကဘာမှတကယ်တမ်းကဖုံးဖိထားလို့ရတဲ့ကိစ္စမဟုတ်အဲ့ဒီ၄ချက်ကိုစဉ်းစားမယ်ဆိုရင်သေချာပေါ့တံဝေကရမယ်နောက်ထပ်၄မျိုးကြံသေးတယ်တံဝေကရဖို့အတွက်စဉ်းစားစရာအကြောင်းတရားနောက်ထပ်၄မျိုးကဦးဇင်းတို့ဘာတွေလုံးဆိုတော့အပေတန်လျာနဲ့ပတ်သက်ပြီးတော့စဉ်းစားရမယ်တဲ့ငရေတရိစံပြေတာအတွေ့ခေပဲလေးပေါ့ဘလို့စဉ်းစားရမှာတော့ဆိုတော့ဒီလောက်ကြီးကျယ်တဲ့ဆင်းရဲဒုက္ခနဲ့ငါနဲ့ဟာလက်ဆမပြတ်သေးဘူးလို့စဉ်းစားရမယ်ဒီလောက်ဆင်းရဲတဲ့ဘဝတွေကိုရောက်သွားနိုင်တဲ့အခြေအနေအနေအထားတွေငါမှရှိနေသေးတယ်လို့နော်ဒါကိုစဉ်းစားရင်တန်ဝေကရနိုင်တယ်ဒါကငရေရဲ့ဆင်းရဲဘုံရတိဆံဘွားရဲ့ဆင်းရဲဘုံရတိဆံဘွားရဲ့ဆင်းရဲဘုံကဒီခေတ်ကတိကျရင်တော့အရင်လွယ်တယ်လို့ထင်တယ်။နောက်ဒီစကားပါးတွေကြည့်ကြည့်ပါးတွေကြည့်ကြည့်လို့ရှင်အရင်ကြောက်စရာကောင်းတော့အိဆံလောကကဒီဘာလဲလို့မေးရင်နိုင်ရစားပဲ။သူတို့ကိုတကောင်းကိုတကောင်းဆင်းရဲသွားစီတော့ဆိုတော့စိတ်နဲ့မဟုတ်ဘူး။ဒါကသဘာဝတရားကြီးတိုင်းဒီတိုင်းဖြစ်နေတယ်။ကိုအဲ့ဒီတည်းရောက်သွားမှာပဲ။စဉ်းစားကြည့်ပါနော်။အေးငရေတိဆံပြိတံအသူရိကေဒီအပေလေးဘုံရဲ့ဆင်းရဲဘုံကိုစဉ်းစားတစ်ဆက်တည်းမှာပဲဒီအခြေအနေဆိုးတွေကငါလွတ်မြောက်ပြီလားဆိုတော့မလွတ်မြောက်သေးဘူးထိတ်လန့်မှုတန်ဝေကရနိုင်တယ်ဩအပေလေးဘုံကိုစဉ်းစားရင်နောက်ဦးဇင်းတို့၆ခုမြောက်စဉ်းစားရမယ့်အချက်ကဘာလို့ဆိုအတိတ်တန်တရားတဲ့ကိုယ့်ရဲ့အတိတ်ကာလဖြတ်သန်းခဲ့တဲ့အနေအထားတဘဝလည်းမကနှစ်ဘဝလည်းမကအမျိုးမျိုးအကောင်းတွေရောအဆိုးတွေရောပြီးတော့လည်းပြီးခဲ့တာပဲဒီလိုနဲ့ပြီးခဲ့တာပဲစဉ်းစားကြည့်လိုက်အဲ့ဒါဒီထိတ်လန့်မှုတန်ဝေကကိုရနိုင်စရာအကြောင်းတရားတစ်ခုမျိုးမျိုးကောင်းတာတွေလှုပ်လိုက်မကောင်းတာတွေလှုပ်လိုက်ကောင်းတာတွေခံစားလိုက်မကောင်းတာတွေခံစားလိုက်ပြီးတော့လည်းဒီလိုနဲ့ပြီးသွားရဘာမှရေရာလည်းမရှိဘာမှအဖတ်တင်နေတာလည်းမရှိအတိတ်တန်တရားဟောကိုကောင်းခဲ့တဲ့ထင်တော့ကမုံမုံမုံနဲ့လည်းနေခဲ့မှာပဲမကောင်းခဲ့ဘူးလို့ထင်တော့ကလည်းပဲဆိုက်ဆိုက်ဆိုက်ဆိုက်နဲ့မျက်နှာအောက်ချပြီးတော့နေခဲ့မှာပဲဘာပဲဖြစ်ဖြစ်ပြီးခဲ့ပြီဘာမှမရှိတော့အခုဖြစ်နေတာတွေလည်းဒီလိုပဲပြီးသွားအောင်မှာပဲကဲစဉ်းစားကြည့်ဘာအနှစ်သာရရှိတယ်လေဒီဖြစ်ပေါ်နေရတဲ့ဒီသဘာဝအစဉ်အတန်ကြီးကအတိတ်တန်တရားနဲ့ပတ်သက်ပြီးတော့အများကြီးစဉ်းစားအောင်စဉ်းစားဖို့စဉ်းစားနည်းတွေကတော့ကိုဉဏ်ရှိသလိုစဉ်းစားပေါ့ဒီမှာတော့ဦးဇင်းကတော့အတူတူပဲပြောတာပေါ့နော် အဋ္ဌံတရားကိုစဉ်းစားခြင်းသည်ပြင်းထန်တဲ့ထိလန့်မှုကိုဖြစ်စေတယ်လို့ကျမ်းဂန်တွေထဲမှာပြောထားလို့ဒါကိုလက်တွေ့အသုံးချကြည့်ပေါ့၆ခုရှိသွားတယ်နော်နောက်၅ခုမြောက်ကဘာတဲ့တော့အနာဂတ်တန်တရားကိုစဉ်းစားရမယ်တဲ့ဒါကပိုးပြီးတော့ထိလန့်မှုကိုဖြစ်စေမလို့ဦးဇင်းကတော့ထင်တယ်နောက်အတိတ်ကပြီးခဲ့ပြီအနာဂတ်ကမပြီးသေးဘူးရင်ဆိုင်ရအောင်အဲ့တော့အနာဂတ်တန်တရားကိုရှောက်နှမ်းဖို့အတွက်အကြောင်းတရားတွေကိုဒီကဓမ္မတို့ဦးဇင်းတို့တွေကဘာတစ်ခုမှမဖြူဖြစ်ရသေးဘူးကိလေသာနဲ့ကံနဲ့ပေါင်းပြီးတော့ဝိပါကဆိုတဲ့အကျိုးဆက်တွေကိုဆက်ပြီးတော့သူတို့ဖန်တီးကြမှာ။နော်ဒီဆက်ကြီးကိုဆက်ပြီးတော့လက်ပတ်ဖို့အတွက်တဘာဝတရားတွေကပါလုံနေတော့အလုတ်လုံနေကြတာ။ဘယ်လောက်ထိကိုသွားရမယ်မသိဘူး။မနေ့ကပြောခဲ့တဲ့အဝိဇ္ဇာဥကောင်းကိုနော်ဉာဏ်ပညာနဲ့မဖြတ်မနိုင်မချင်းဒုက္ခဆက်ကြီးကဆက်ပြီးတော့လက်ပတ်နေအောင်ပဲ။အဲ့ဒီအနာဂတ်တန်တရားကိုစဉ်းစားရင်လည်းမဖြစ်နိုင်။တဝေကရနိုင်နေတဲ့ခုနှစ်ချက်ရှိသွားတယ်နော်။နောက်ရှစ်ခုမြောက်ချက်ကဘာလဲဆိုတော့အာဟာရပฏิကူလဟမ်အာဟာရပရိယေတနလောလောဆယ်ပြစ္ဆုတ်ပံမှာအစာအာဟာရကိုရှာဖွေစားတောက်နေရတဲ့ကိစ္စဒါကအဝတ်တွေပါတွေနေရထိုင်အကုန်လုံးအကျုံးဝင်နေပေါ့ဒီဘဝလေးကိုရက်တီလို့ရအောင်အတွက်ကြိုးစားအထုတ်နေရတဲ့အပိုင်းပေါ့ဒါကအတိတ်ကံကကောင်းလို့စသရာပြည့်စုံတဲ့ပုံကိုယ်ရဲ့အနေအထားမှာတိတ်ပြီးတော့တန်ဝေကရစရာမရှိဘူးလို့ဆိုနိုင်တော့လဲပဲအများစုအနေနဲ့တော့ဒါအလွန်ထိတ်လန့်စရာကောင်းတဲ့ကိစ္စနာခွင့်မရှိဘူးမိုးရွာလို့လည်းနားလို့မရဘူးနေပူလို့လည်းနားလို့မရဘူးအများစုကတော့အကြီးအကျယ်ရုံးကန်လှုပ်ရှားမှသူတို့ဘဝလေးကရက်တီနိုင်ုံလေးပဲဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်စဉ်းစားကြည့်ဒါကြောင့်ပေးတဲ့ပေါင်းတော်တော့ဒီခန္ဓာကိုယ်ကြီးရှင်သန်နေတယ်ဆိုတာဒီအာဟာရဓာတ်ကိုထည့်ပေးနေမှဒီအဝတ်နဲ့လွှမ်းခြုံပေးနေမှမိုးလုံးလေးလုံးနဲ့ကိုထားနိုင်မှဒါအမြဲတမ်းသူ့ကိုအရှင်ပြေအောင်လုပ်ပေးနေရတဲ့အနေထားမရှိဘူးလားရှိတယ်အဲ့လိုသားတွေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ကိုတဝန်တခါတကိုရေတကာရနော်ရှာဖွေရတုံနဲ့မကဘဲနဲ့ကို့မိသားစုရေးအတွက်ပါပူရပင်ရရှာဖွေရတာတွေအများကြီးမရှိဘူးလားရှင်နော်တချို့လူတွေဆိုလို့ရှိရင်ကို့တဝန်တခါကို့တကိုရေတကာရအတွက်သူတို့ဘာမှသိပြီးတော့မပူရပါဘူးဒါပေမဲ့မိသားစုနဲ့ရှင်းလာပြီဆိုတော့သူတို့ရဲ့အပူဓာတ်အလောင်ဓာတ်တွေဟာအကြီးအကျယ်မရှိဘူးလားရှိတယ်အများကြီးအားဆိုင်ရတယ်အဲ့ဒီကိစ္စလည်းပဲတံဝေကကိုရှားတဲ့အကြောင်းတရားဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတို့ကောင်းတို့ဝရိယသည်ဘာကြောင့်ဖြစ်တယ်လို့မေးရင်တဝေကကြောင့်ဖြစ်တယ်။အကျိုးကျေးဇူးကိုလိုချင်လို့ဝရိယဖြစ်တာလည်းရှိတယ်။သို့သောထိတ်လန့်မှုကိုအကြောင်းပြုပြီးတော့ဖြစ်တဲ့ဝရိယကိုဒီနေရာမှာဦးစားပေးပြီးတော့ဦးဇင်းတို့ပြောတာ။အဲ့တော့တဝေကဝိတုဘယ်နှမျိုးတော့၈မျိုး။ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အလွန်ပေါ်လွင်ထင်ရှားတဲ့မြတ်စွာဘုရားရဲ့ဟောပြောချက်တစ်ခုဦးဇင်းပြောပြမယ်။အဲ့တော့ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကတဝေတိပြည်ကိုအစိုးရတဲ့ကောသလမင်းကြီးဆိုတာပေးသူတို့အလုံးသိတယ်နော်။အဲ့ဒီကောသလမင်းကြီးကတနေ့တော့မြတ်စွာဘုရားကြီးကိုသွားပြီးတော့သူဖူးမြော်တာ။သူကနေတိုင်းလိုလိုဖူးမြော်တာပါကောသလမင်းကြီးက။အဲ့လိုဖူးမြော်တဲ့အခါမှာတခါတလေအချံရံပေးတဲ့အများကြီးနဲ့သွားတာရှိတယ်။တခါတလေအချံရံတွေအဆောင်အကျက်တွေနင်းနင်းနဲ့သွားတာလည်းရှိတယ်။အဲ့တော့ဒီနေ့တော့အချံရံပေးတဲ့နင်းနင်းနဲ့ပဲသွားမယ်ဆိုတဲ့တည်င်းကိုခိုးသားတမျှတွေကြားတယ်။ကြားတဲ့အခါကျတော့အဲ့ဒီတခိုးတွေကနင်းနင်းအစွမ်းအစရှိတဲ့လူပါလာတာပေါ့။အဲ့ဒီလူကဘာစဉ်းစားလို့ဆိုတော့မင်းကြီးဟာရဟန်းဂေါတမကြီးကိုဒီကနေ့ချင့်ကပ်မယ်လို့ကြားတယ်ပေါ့အချံရံပေးတဲ့အဆောင်ကျက်နင်းနေနဲ့သွားမယ်လို့ကြားတယ်ပေါ့အဲ့တော့အဲ့ဒီမင်းကြီးကိုလမ်းမှာပဲဖမ်းပြီးတော့တို့အတိုင်းပြည်ရဲ့အာဏာကိုယူမယ်လို့သူကအဲ့လိုစဉ်းစားတယ်အဲ့လိုကြံစီတာအဲ့ဒါနဲ့အရန်နဲ့စောင့်တယ်မင်းကြီးလာမဲ့လမ်းကနေဒါပေမဲ့လို့မင်းတို့ရဲ့ဘုံကံဆိုတာအလွန်ကြီးတယ်တဲ့မင်းတို့ရဲ့ဘုံကံဆိုတာအလွန်ကြီးတယ်တဲ့အဲ့ဒီကိုသားတမရတွေကတယောက်ကတစ္ဆာဖောက်ပြီးတော့မင်းကြီးကိုလမ်းပြောတယ်။နော်မင်းကြီးဒီလိုဒီကြောင်ကြံစီစဉ်းစားနေကြတာတွေရှိတယ်စောင့်နေကြတယ်။အဲ့ဒီမှာမင်းကြီးကလည်းစိတ်တွေပါတွေတူမှာပေါ့။အဲ့ဒါနဲ့စစ်တပ်တွေအများကြီးနဲ့အဲ့ဒီတခိုးတွေရှိတဲ့နေရာအတိအကျသတင်းကလည်းရလာဆိုတော့အကုန်လုံးဝိုင်းပြီးတော့ဖမ်းပစ်လိုက်တယ်။အဲ900ကျော်လောက်နော်နေတဲ့အဖွဲ့မဟုတ်ဘူးနော်သူတို့ကလည်းအဲ့ဒီ900ကျော်လောက်ကိုဖမ်းပြီးတော့ဘာလုပ်တော့ဆိုတော့ရက်ဆက်တယ်နော်လမ်းဘေးမှာအကုန်လုံးတခြင်းရှိုးတယ်တယောက်နဲ့တယောက်နီးနီးလေးမတည့်ရအကုန်တခြင်းရှိုးတတ်ပြလားနော်အဲ့လိုတခြင်းရှိုးတတ်ပြီးတော့မင်းကြီးကဘယ်သွားအောင်ဆိုမြတ်စွာဘုရားကြီးကိုသွားအဲ့လောက်ယုံရင်ကြမ်းတမ်းတဲ့အလုပ်တွေကိုလှုပ်လာတာဆိုတော့သူ့ရဲ့မျက်နှာကြီးကကြီးကြီးလင်းလင်းပဲရှိနိုင်မှာတော့နော်မြတ်စွာဘုရားကြီးကိုခါစားဖို့အချိန်ကြလို့သူသွားမဲ့စိတ်ကူးရှိလို့သွားတော့သွားလိုက်တယ်ခိုးရောက်တော့မြတ်စွာဘုရားတိတာပေါ့အဲ့ဒါနဲ့မင်းကြီးနေခင်းကြောင်တော့နေကြီးကလည်းပူပါပြီးတဲ့နဲ့နော်ဘယ်ကနေလာတော့ဒါမြတ်စွာဘုရားတဲ့တိုင်းပြည်အုပ်ချုပ်မင်းလိုရတယ်ဆိုတာအလွန်တရာမှအမှုကိစ္စတွေများပါတယ်ဗျာ။ဒါမြတ်စွာဘုရားသိတာပေါ့။သိတဲ့ခါကျတော့မြတ်စွာဘုရားက မင်းကြီးဘာဘို့လို့အဲ့လောက်ရက်စက်ကြမ်းတမ်းတဲ့အလုပ်တွေလုပ်ခဲ့တာတုန်းလို့မေးလိုက်ရင်မျက်နှာပြက်ပြီးတော့ရှက်ပြီးတော့မဝင်မရဖြစ်မှာဆိုလို့မြတ်စွာဘုရားအဲ့ဒါဘာမှမပြောဘူးအဲ့ဒါဘာမှမပြောဘဲနဲ့အဲ့ဒီအလုပ်နဲ့ထိုက်တန်တဲ့တရားစကားကိုမြတ်စွာဘုရားပြောတယ်အရင်ကြမ်းတမ်းတဲ့အလုပ်ကိုသူလုပ်လာတာအဲ့ဒီမှာမြတ်စွာဘုရားဘာပြောလဲဆိုမင်းကြီးတဲ့တဲ့ဟောငါတခုပြောပြမယ်တကယ်လို့အခုချိန်မှာနဲ့အတွက်ယုံကြည်ရတဲ့မင်းချင်းတယောက်ကမင်းကြီးဟိုးအရှိရက်ကနေပြီးတော့နော်မိုးထီအောင်ကြီးတယ်တောင်ကြီးတွေလိမ့်လာတယ်လမ်းရှိတဲ့မြတ်လူတွေအကုန်လုံးကိုကြိတ်ချေပြီးတော့ဒီကိုလိမ့်လာနေတယ်တည်တင်းအဲ့ဒီတည်တင်းကိုလမ်းပေးတာနောက်မြောက်ရက်ကနေပြီးတော့အဲ့လိုပဲမြောက်ရက်ကလည်းတောင်ကြီးတွေလိမ့်လာတယ်လမ်းမှာရှိတဲ့လူတွေအကုန်လုံးကိုကြိတ်ချေပြီးတော့တက်ရှိတရားမှန်သမျှအကုန်ကြိတ်ချေပြီးတော့လိမ့်လာတယ်လို့ဒီတည်တင်းလမ်းပေးတယ်အဲ့လိုပဲအနောက်ရက်တောင်ရက်အရက်လေးမျက်နှာကလည်းတည်တင်းလေးကိုတစ်ခါလေးရောက်လာတယ်ဆိုကြပါစို့ဖြစ်တော့မဖြစ်နိုင်ဘူးပေါ့နော်ဒါပေမဲ့ဥပမာပြောတာအဲ့လိုအရက်လေးမျက်နှာကနေပြီးတော့မိုးထီအောင်မြင့်တဲ့တောင်ကြီးတွေလိမ့်လာပြီးတော့တတ္တဝါတွေအကုန်လုံးကိုကြိတ်ချေပြီးတော့လာနေတဲ့ဆိုတဲ့သတင်းမြန်ကိုကြားမယ်ရွှေရဲ့မင်းကြီးဘာလုပ်မလဲတဲ့အဲ့လိုပြောတဲ့အခါကျတော့မင်းကြီးကစဉ်းစားပြီးတော့ဘာပြောလဲဆိုမြတ်စွာဘုရားတဲ့အဲ့လိုဘေးကြီးမဖြစ်စဖူးမြန်ဖြစ်လာခဲ့ပြီးရွှေရဲ့တရားသဖြင့်နေခြင်းမြတ်မြတ်တရတာကျင့်ခြင်းကုသိုလ်ကောင်းမှုကိုစူးစမ်းအထုတ်ခြင်းကလွဲလို့တခြားအလုပ်ကိုတပြုတ်တော့လုပ်ဆရာမရှိပါဘူးတဲ့ကဲအဖြေကတော့မှန်တယ်နော်သူပြောကအလွန်ကောင်းတယ်သိလားနော်တရားသဖြင့်နေခြင်းနဲ့မြမြတတာကျင့်ခြင်းနဲ့ဒါကမကောင်းမှုကိုရှောင်တယ်လို့အတိတ်ပဲတက်ရောက်တယ်လို့ဥစဉ်သဘောပေါက်တယ်ဟုတ်လားပြီးတော့ဘာလို့ကုသိုလ်ကောင်းမှုကိုစွမ်းအားရှိသမျှပြုခြင်းနဲ့နော်အနှစ်ချုပ်လိုက်ရင်အဲ့လိုဘီးကြီးတွေတင့်လာလို့ကတော့မဟုတ်တာမလုပ်ဖဲနဲ့ဟုတ်တာလေးကြီးလုပ်နေဖို့ပဲရှိတော့တယ်မကောင်းတာတွေမလုပ်ဖဲနဲ့ကောင်းတာလေးကြီးပြီးလုပ်နေဖို့ရှိတော့တယ်ဟုတ်တယ်မဟုတ်လားအဲ့လိုဖြေတာပြေးတဲ့အခါကျတော့ရသော်ဘုရားမင်းကြီးဟုတ်တယ်တင်ပြည့်တာမှန်တယ်တဲ့အဲ့လိုဘေးကြီးတွေသာတကယ်လို့မဖြစ်စဘူးဖြစ်လာပြီဆိုလို့ရှိရင်တော့တရားသဖြင့်ကျင့်ခြင်းမြမြတ်တရနေထိုင်ခြင်းကောင်းလာတွေကိုစူးစမ်းအထုတ်ခြင်းကလွဲလို့တခြားဘာမှလုပ်စရာမရှိဘူးတဲ့အဲ့ဒီဘေးကြီးတွေရောက်နေတယ်လို့ပဲတဲ့တတ္တဝါတွေရဲ့တန်တံမှာလည်းပဲနော်ဇရာမရဏလို့မြတ်စွာဘုရားကတော့အဲ့ဒီမှာနှစ်မျိုးဟောတယ်အဲ့ဒါကိုအရင်တို့မလေးဆိုဘုရားကြီးမကဒေဝရဲမှာရေးထားတဲ့လင်္ကာလေးရှိတယ်။မိုးရထီနေကြောက်တိပြည်သာတောင်ကြီးကြိတ်ကြိတ်လေးလုံးပိတ်၍ခြေကြိတ်ညက်စွာလေးမျက်နှာကလွတ်ရမရှိလာတုံပြီသို့နော်။မိုးရထီနေကြောက်တိပြည်သာတောင်ကြီးကြိတ်ကြိတ်လေးလုံးပိတ်၍ခြေကြိတ်ညက်စွာလေးမျက်နှာကလွတ်ရမရှိလာတုံပြီသို့ဇာတိဇရာဗျာတိမရဏဓမ္မအပြာဤလေးပါလဲထွားထွားကြိတ်ချေညက်ညက်ကြည်အောင်မြဲနေနှိမ့်ဆနှိမ့်ဆစွာတည်းတဲ့။ဒါကတော့တောင်ကြီးလေးလုံးကိုဇာတိဇရာဗျာတိမရဏလို့ပြော။ဒါပေမဲ့ပါဠိတော်ထဲမှာတော့မြတ်စွာဘုရားကဇရာမရဏလို့ဒီလိုပြောတယ်နော်။အထက်ကတာမှာတော့ဘယ်လိုဖွင့်လဲတော့မသိ။အဲ့လိုတတ္တဝါတွေရဲ့တဏ္ဍာမှာနော်ဒီခန္ဓာကိုယ်ကြီးကအိုတဲ့ဘေးကိုဒါဘလို့မှနောက်မဆုတ်ဖဲနဲ့သူသွားနေတယ်။တစ်ချိန်မှာတေချာပေါက်ပျက်စီးသွားမှာ။အဲ့ဒီဘေးကြီးတင့်နေတာကိုမြန်တကယ်လို့မြင်မယ်ဆိုရင်အဲ့ဒီမြင်တဲ့ပုံကောလည်းပဲဘလို့စဉ်းစားတော့နော်။မတရားတာတွေမလုပ်ဖို့မမြတ်တာတွေမလုပ်ဖို့เนาะကောင်းတာတွေကိုစွမ်းအားရှိသမျှကြိုးစားကြဖို့ဒါပဲရှိတယ်။အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့တွေကတကယ်တမ်းဒီဘဝဒီခန္ဓာရဲ့သဘောအမှန်ကိုမစဉ်းစားမိလို့လားเนาะကောင်းမှုတွေကိုမေ့လျော်ကြတာပေါ့မကောင်းတာတွေကိုလှုပ်ရှင်စိတ်တွေပေါက်ကြတာပေါ့တကယ်တကယ်ဦးဇင်းတို့ပေးသက်ပေါ်တော့လက်တွေ့ကြရလေးဦးဇင်းကတခုပြောကြည့်ခြင်းပါတယ်ခဏနေကိုတည်တော့မယ်လို့မြန်တကယ်လို့ဖြစ်ခဲ့မယ်ရှုရင်အဲ့ဒီအနေထားလေးကိုစိတ်ကူးလေးနဲ့ရောက်ကြည့်ပေါ့တချိန်ကြရင်တော့မရောက်ချင်လဲရောက်တော့ရောက်အောင်မှာပဲနော်အေးအဲ့ဒီအချိန်ရောက်မယ်ဆိုရင်ခင်ဗျာလုံးတော့ကောင်းတာပဲစဉ်းစားပြီးတော့နေရတော့မှာပဲလေဘာမှအာကိုလို့မှမရတော့ဘဲနဲ့နှစ်ပစ္စည်းဥစ္စာလည်းတွတ်တူရှိနေတာပဲအတိုင်းဝိုင်းလည်းတွတ်တူရှိနေတာပဲတက်ကြွခဲ့တာတွေလည်းတွတ်တူတက်ကြွတာပဲဒါကြီးရပြတ်တော့မယ်လေရှင်းစင်အခါမှာဖြစ်ပေါ်နေတဲ့အနေထားတွေအကုန်လုံးကတေဂာနေမှာအတိတ်ပဲမဲ့တယ်လို့ဖြစ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီအချိန်မှာအာကိုအာတိုင်းပြုတ်စရာကတမျိုးတန်ဖိုးရှိတာကတမျိုးဖြစ်နေတယ်အဲ့တော့လူတိုင်းလူတိုင်းတတ်တော်တိုင်းတတ်တော်တိုင်းဟာအချိန်တိုင်းလို့လို့ကိုကိုကိုတေဂာနီအနေထားလို့များသဘောထားနိုင်မယ်ဆိုရင်အလွန်မြင့်မြတ်တဲ့ကောင်းမွန်တဲ့စိတ်တွေဖြစ်လာတဲ့အကြောင်းမရှိဘူးလားရှိတယ်တကယ်တကယ်ကလည်းပဲတေခြင်းတရားဆိုတာကအချိန်မီဖြစ်လာနိုင်တာလေအမှားပဲဟုတ်တယ်မဟုတ်လားဒါကလူတွေကနော်ဉာဏ်ပညာတွေကအရန်နှဲကြလို့နော်တေခြင်းတရားကိုနီနီကပ်ကပ်မစဉ်းစားနိုင်ကြတော့တော့တည်သွားကြတဲ့ပုံကိုယ်တိုင်းပုံကိုယ်တိုင်းလည်းပဲကွာကိုတော့အကြာကြီးနေရအောင်မယ်လို့ထင်နေတဲ့ကြားကပဲတေးသွားကြတာပဲဟုတ်လား ဒါကြောင့်ဒီသေးခြင်းတရားတစ်ခုလောက်ကိုထိထိမိမိစဉ်းစားနိုင်မယ်ဆိုရင်တောင်းထိတ်လန့်မှုကတော့ရှားနိုင်တာအမှန်ပဲဟုတ်တယ်မဟုတ်လားအဲ့ဒီထိတ်လန့်မှုရရင်ထိတ်လန့်မှုကဘာကိုဆက်ပြီးတော့လက်ပတ်စီမလို့လုံလဝရိယကိုလက်ပတ်စီမှာပေါ့ဩလှုပ်တင်လှုပ်ထိုက်တာလှုပ်ဖို့ပဲရှိတော့တယ်ဟာအဲ့ဒီလုံလဝရိယကကောင်းကျိုးချမ်းသာကိုဆက်ပြီးတော့ဖြစ်ထွန်းစီမှာပဲဒီလိုသွားရမှာနော်ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့လုံလဝရိယကိုဖြစ်စေခြင်းနဲ့ဆိုရင်တန်ဝေကရအောင်ကြိုးစားရမယ်တော်ဝေကရကျင်တယ်ဆိုရင်ဘဝရဲ့ခန္ဓာရဲ့တဘာဝအမှန်တွေကိုစဉ်းစားမိဖို့လိုတယ်။တဘာဝအမှန်ကဘာတွေတော့တလုံးနဲ့ခြုံပြောရင်ဘဝဟာတည်တတ်တဲ့ဘဝပဲလေ။တည်ရမယ့်ဘဝပဲလေ။ဟုတ်တယ်မို့လား။အေးအဲ့တော့ဦးဇင်းတို့ဟိုခဏနေတည်ရလိမ့်မယ်လို့ဆိုတာကတကယ်လဲမှန်ရင်မှမှန်ပါဘူး။မှန်ရင်လည်းမှန်နိုင်တယ်ပေါ့။သို့တော့အများစုကတော့ခဏနေမတည်ကြသေးပါဘူး။ဟုတ်လား။သို့တော့အဲ့လောက်ကြီးမစဉ်းစားအောင်တောင်မှဒီခန္ဓာကိုယ်ဟာတည်တတ်တဲ့ဘာဝဘယ်ချိန်တည်မယ်မှန်းတော့မသိဘူးတည်ရလိမ့်မယ်ဆိုတဲ့ဒီအမှန်ကိုစဉ်းစားရတဲ့အောင်ထိတ်လန့်မှုကတော့ရနိုင်တာပဲရနိုင်တာမစဉ်းစားတာလည်းတော့မတူပါဘူးဟုတ်လားဒါကြောင့်ပေးတဲ့မောင်တော်တို့စဉ်းစားမှုတွေးတွန်းမှုဆိုတဲ့ဒီမှန်ကန်တဲ့အချက်လက်တွေကိုကောင်းတဲ့ထည့်တဲ့ကိစ္စထိတ်လန့်မှုတန်ဝေကကိုဖြစ်စေတယ်ထိတ်လန့်မှုတန်ဝေကသည်ဝရိယကိုဖြစ်စေတယ်ဒါကြောင့်ဦးဇင်းတို့ဒါကတရားရဲ့ဤကုံပိုင်းပေါ့နော်ဝရိယဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့စကားတွေကိုပြောလိုက်တာအဲ့တော့ဦးဇင်းတို့ဒီကနေ့ညဝရိယပါရမီနဲ့ပတ်သက်ပြီးတော့ပြောခဲ့တာလေးတွေကိုအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်ဘုရားလောင်းကဝရိယပါရမီကိုဖြည့်ဆည်းဖို့အတွက်သူ့ကိုယ်သူဆုံးမတဲ့နေရာမှာဥမာဘယ်လိုပေးတော့နော်သားတို့တနင်ချင်းနေမင်းဒီနော်သွားတဲ့ခါမှာပဲဖြစ်ဖြစ်ရက်တဲ့ခါမှာပဲဖြစ်ဖြစ်ထိုင်တဲ့ခါမှာပဲဖြစ်ဖြစ်အမြဲတမ်းသူ့ကိုယ်သူသူ့စိတ်ကိုချီးမြှောက်တာတဲ့ဝရိယနဲ့အယံတဲ့အနေထားမှာသူအမြဲတမ်းရှိတယ်အဲ့လိုပဲအလုံးစုံသောဘဝတွေမှာသင်ဟာဝရိယကိုချိမြောက်ထားနိုင်မယ်ဆိုလို့ရှိရင်ဘုရားရှင်စစ်ဧကံဖြစ်လိမ့်မယ်ကြိုးစားမယ်အလုတ်ကိုမကြောက်ဘူးရဲရင့်တယ်မလုတ်လို့ဖြစ်ပေါ်မဲ့တတ်တာမှုကိုမမက်မောဘူးဟောဒါလည်းနားလည်ဖို့လိုတယ်နော်တရားလေးကတော့ဦးဇင်းကအလုံးသဘောကြတယ်ဆရာကြီးဦးရွှေအောင်ရဲ့သဘောလေးဟုတ်လားပြင်းတယ်ဆိုတာဘာလဲတော့တဏှာတစ်မျိုးတဲ့နော်တတ်တာဓာလေးကိုကြိုက်တာဟုတ်လားတတတာလေးကိုကြိုက်နေတဲ့အတွက်ကြောင့်ပဲအကျိုးရလက်တွေကအဆုံးရှုံးနေတာဟုတ်လားဒါကြောင့်တတတာလေးကိုလည်းမကြိုက်ဖို့လိုတယ်နော်လောက်ရမယ်ပင်မမှုကိုလည်းမကြောက်ဖို့လိုတယ်ဒုက္ခကိုလည်းမကြောက်နဲ့နော်ဒုက္ခကိုလည်းမမက်နဲ့ဟောဒီပဲပြန်ပြီးတော့တရားကဆိုင်နေတယ်ဟုတ်လားဝရိယရှိဖို့အတွက်နော်အေးအဲ့ဒီဝရိယနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ဘာတွေပြောကြတော့ဝရိယရဲ့အတိတ်ပဲဝရိယဆိုတာမကောင်းတာတွေမဖြစ်အောင်ကြိုးစားခြင်းကောင်းတာတွေဖြစ်အောင်ကြိုးစားခြင်းအနှစ်ချုပ်ရင်ဒီနှစ်မျိုးဟုတ်လားအဲ့ဒီဝရိယရှိလို့ရှင်ဘလို့အကျိုးရှိမလို့မရှိရင်ဘလို့အပြည့်ရှိမလို့ဝရိယမရှိရင်လောလောဆယ်စိတ်တည်အကုသို့နဲ့ရောတဲ့အတွက်ကြောင့်ဆင်းရဲနေရတယ်အလွန်ကြီးကျယ်တဲ့မိမိရဲ့အကျိုးစီးပွားကိုလည်းမိမိကိုယ်တိုင်ဖြည့်ဆည်းပြရရောက်တယ်ဒါမှပြောခဲ့ဘူးလားနောက်ပေါင်ကျိုးတဲ့ယဟန်မျက်လုံးကန်းတဲ့ចောင်းသားဒါလေးတွေကိုပြောခဲ့ပေါ့နော်နောက်ဝရိယရှိရင်ဘာအကျိုးကျေးဇူးရှိမလို့ဝရိယရှိရင်စိတ်တည်အကုသို့နဲ့မရောတဲ့အတွက်ကြောင့်လောလောဆယ်ချမ်းသာတယ်ဒါတင်လားဆိုတော့မဟုတ်ဘူးအလွန်ကြီးကျယ်တဲ့ကိုကျိုးစီဝါကိုကိုကိုယ်တိုင်ဖန်တီးရရောက်တယ်ကျိုးစီဝါတွေပြည့်စုံမယ်ပေါ့ဟုတ်လားအဲ့ဒါပြီးတော့ဦးဇင်းတို့ကပြောတော့နော်ဝရိယနဲ့ပတ်သက်ပြီးတော့ပြင်းတာနဲ့ပတ်သက်ပြီးတော့အကြောင်းတရားတွေကတော့အတူတူတွေ့ကြတာပဲများသောအားဖြင့်ဒါပေမဲ့တွေးတာလေးကကွာသွားတာရှင်မျိုးပြောခဲ့တာမှတ်မိသေးလားနော်စဉ်းစားကြည့်နော်မလုပ်ရသေးတော့လည်းမလုပ်ရသေးလို့လုပ်ပြီးတော့လည်းလုပ်ပြီးလို့မသွားရသေးတော့လည်းမသွားရသေးလို့သွားပြီးတော့လည်းသွားပြီးလို့မဝတော့လည်းမဝလို့ဝတော့လည်းဝလို့ဟုတ်လားပြီးတော့ပါတော့နေမကောင်းတော့လည်းမကောင်းလို့ကောင်းတော့လည်းကောင်းလို့လှုပ်ဖို့အခွင့်ကိုမပါဘူးပြင်းတဲ့ပုဂ္ဂိုလ်အတွက်ကဟုတ်လားဝရိယရှိတဲ့ပုဂ္ဂိုလ်အတွက်ကြတော့မဟုတ်ဘူးအဲ့ဒီရှင်မျိုးဒီပင်နဲ့သူ့အတွက်အလုလုစရာအကြောင်းတရားတွေဖြစ်နေတယ်ဘယ်လိုစဉ်းစားလိုက်တာတော့ဒါလေးပြန်ပြောတော့ဘူးနော်အေးဒါဝရိယရှိခြင်းမရှိခြင်းရဲ့တွေးပုံကလေးတွေတဘာဝကြဖို့ဟုတ်ရဲ့လားနောက်ပြီးတော့ဦးဇင်းတို့ဝရိယရဲ့အနည်းဆုံးအကြောင်းတရားကဘာလဲဆိုတော့တံဝေကတရားထိတ်လန့်မှုဝရိယရဲ့ကြိုးစားရင်ရရှိမဲ့အကျိုးကျေးဇူးတွေကိုမြင်လို့ကြိုးစားတာလည်းရှိတယ်။မကြိုးစားရင်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခတွေကိုမြင်လို့ကြိုးစားတာလည်းရှိတယ်။အကျိုးကိုမြင်လို့ကြိုးစားတာနဲ့အပြစ်ကိုမြင်လို့ကြိုးစားတာဘယ်ဟာကပိုထက်သန်မလို့အပြစ်ကိုမြင်လို့ကြိုးစားတာပိုထက်သန်ပဲ။နော်။ကြားရဲ့ပြေးခြင်းနဲ့တမင်ရဲ့ပြေးခြင်းမပြောခဲ့ဘူးလား။ပြောခဲ့တယ်။အဲ့ဒီမှာဦးဇင်းတို့လုံလဝရိယရဲ့အကြောင်းတရားဖြစ်တဲ့တံဝေကတရားတွေထက်သန်ဖို့အတွက်တံဝေကရခြင်းရဲ့အကြောင်းတရားဘယ်နှမျိုးတော့၈မျိုးတံဝေကဝတ္ထု၈ပါးမွေးဖွားခြင်း၊အိုမင်းခြင်း၊နာကျင်၊ကြိုက်ခဲခြင်း၊သိဆုံးခြင်း၊အပေတန်တရား၊အတိတ်တန်တရား၊အနာဂတ်တန်တရား၊ ပစ္စုပန်မှာဘဝယက်တီရဲ့အတွက်ရှာဖွေရုံးကန်နေရတဲ့အနေအထားဘယ်လိုမျိုးတော့ရှင်မျိုးအဲ့ဒါကိုစဉ်းစားရင်တံခွေကရမယ်ပေါ့အဲ့ဒါကိုအရင်တို့ကောသလမင်းကြီးကိုမြတ်စွာဘုရားဟောပြတဲ့နော်မိုးထီအောင်မြင့်တဲ့တောင်ကြီးလေးလုံးမြန်လိမ့်လာမယ်ဆိုရင်ဘာလောက်ကြမလဲဆိုတဲ့မေခွန်းဟုတ်လားအဲ့တော့တောင်ကြီးတွေမလိမ့်တော့လည်းပဲခန္ဓာကိုယ်ကတော့တစ်ချိန်ချိန်မှာမှုတ်မှုညံ့ညက်ကြီးမှာကတော့လေအမှားပဲဘယ်နာသွားရှောင်းတော့ဘဇူးမှမတက်လဲခန္ဓာကိုယ်ချက်တုတ်တုတ်တက်မှာပဲလေဟုတ်တယ်မဟုတ်လားအကြောင်းတမျိုးမျိုးနဲ့တော့ပြည့်စည်သွားမှာပါပဲနော်ဒါကြောင့်ဘေးတဘောင်းသူတော်ကောင်းတို့ဘဝရဲ့ခန္ဓာရဲ့တဘောဝအမှန်ကိုစဉ်းစားပြီးတော့တန်ဝေကညာရှင်းတန်အောင်ကြိုးစားရင်းဖြင့်ဝရိယကိုထက်သန်အောင်အထောက်ကြရမယ်ပေါ့နော်။ဒါကြောင့်ဒီကနေ့ပြောခဲ့တဲ့ဝရိယပါရမီနဲ့ပတ်သက်ပြီးတော့ဒါအချိန်လေးဆေးသွားပါပြီ။နော်မနေ့ကဦးဇင်ကအချိန်နဲ့ပိုးကြတယ်ထင်တာ။မနေ့ကလည်းနာရီအကြီးမှားလို့နော်တနာရီမိနစ်20နော်ဒီနေ့တော့တနာရီမိနစ်20မနေ့ကတနာရီနဲ့23မိနစ်ကြာနော်။အဲ့တော့ပြောချင်တာလေးတွေပို့ပြီးတော့စုံစုံစစ်စစ်ပြောရတော့ဦးဇင်တို့ကကျေနပ်မှုရပါတယ်နော်။အေးဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြိုးစားအထုတ်ခြင်းလို့ဆိုတဲ့ဝရိယတရားကိုထက်သန်အောင်ကြိုးစားခြင်းဖြင့်နော်မညံဘုညံမျက်နှာကိုမျက်မှောက်ပြုနိုင်ကြတဲ့တရားကောင်းတွေဖြစ်ကြပါစေလို့ဘုရင်တို့ဆန္ဒပြုပြီးတော့မေတ္တာပို့ခြင်းဖြင့်တရားဝဲဓမ္မသဘင်ကိုဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓံတုဝါဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မနုဝါဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗတံဃာနုဝါဝေနတရာဒုက္ခိဝန္တုတိဒေတုမကံတေတယနာပိတ္တပေါင်းသူတော်ကောင်းတို့သာဓာအလုံးသောတတ္တဝအနန္တတို့အားသဗ္ဗမင်္ဂလလောကီလောကုတ္တရာကောင်းဆိုသမျှမင်္ဂလဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဝါမှာစောင့်ကြနေကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံတုဘဝေနကင်းကဝါလူသေးစုမကပွင့်တော်မူကြတဲ့သုတ္တရဒါဘဗျာရှင်ကိုတော်မြတ်တို့ရဲ့တကူတေဇောအန္တဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မတုဘဝေနမေလီတံဖူလီတံနိဗ္ဗာန်တရားတို့ဆိုသောဆရာတော်တရားတော်မြတ်တို့ရဲ့တကုတေဇောအန္တုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘဝေနမေကထံလေးယောက်ပလတံလေးယောက်ဆိုသောရှောင်းတော်ရိယတံဃာရှင်မြတ်တို့နဲ့တကွာတိလကုန်သမာဓိကုန်ပညာကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေဇောအန္တုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေကမဆိုင်ချိန်ရှိတိုင်းချိန်ရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း